Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့2020ပြည့်နှစ်ဇွန်လ30ရက်အင်္ဂါနေ့မနက်ခင်း6နာရီကနေ9နာရီအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ32.40.48တို့ကနေဖမ်းယူနိုင်နိုင်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်ရှင်။ကျွန်မတင်ကြီးထိုက်ပါအာဖဂန်နစ္စတန်ကအမေရိကန်စစ်သားတွေကိုတုတ်တင်နိုင်ရေးရုရှားစစ်ထောက်လန်းရေးတပ်ဖွဲ့ကတာလီဘန်ကိုစုငွေကမ်းလှမ်းခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကိုအစီရင်ခံတင်ပြချက်မရှိဘူးဆိုတဲ့အပေါ်အင်ဂျူရောကကာကွယ်ပြောဆိုနေပါတယ်ဒီသတင်းချက်လက်တွေကိုသမ္မတထံဘာကြောင့်မတင်ပြတယ်လဲဆိုပြီးသတင်းထောက်တွေကတနင်္လာနေ့မှာမေးခွန်းထုတ်တာမှာတော့အင်ဂျူရောပြန်ကြားရေးတာဝန်ရှိသူကေလီမက်ကနာနီကအတီမပြုတ်ရသေးတာကြောင့်ဖြစ်ကြောင်းထောက်လန်းရေးအဝန်အဝိုင်းတွင်ဒီအပေါ်မှာသဘောထားကွဲလွဲနေခဲ့ကြတယ်လို့ပြောဆိုသွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိဖို့ပါတီကြီးနှစ်ရက်လုံးကလွှတ်တော်အမတ်တွေကတောင်းဆိုနေကြချိန်မှာပဲတနင်္လာနေ့နေ့ကင်းပိုင်းမှာတော့အောက်လွှတ်တော် Republican လွှတ်တော်အမတ်၈ဦးကိုအင်ဂျူရောကဒီကိစ္စရှင်းလင်းခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့18နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်ပြည်ထောင်စုအစိုးရရဲ့တည်တံ့စီရင်မှုကိုပြန်လည်ကျင့်သုံးတော့မှာဖြစ်ပါတယ်။လူသားမှုစီရင်ချက်ချမှတ်ခံထားရသူ၄ဦးရဲ့တရားဥပဒေကြောင့်အရာရှောက်ထားချက်ကိုတရားရုံးချုပ်ကလက်ခံကြားနာဖို့ပေးချလိုက်ပြီးတဲ့နောက်ပြည်ထောင်စုအစိုးရရဲ့တည်တံ့စီရင်မှုပြန်လည်ကျင့်သုံးဖို့ဖြစ်လာတာပါ။တည်တံ့ချမ်းပါခံထားရသူတွေကိုအဆုံးစီရင်မဲ့တက်ဆိုင်ရာပြည်နယ်တွေရဲ့ဆေးထိုးအဆုံးစီရင်မှုလုံထုံးလုံနည်းတွေကိုပြည်ထောင်စုအစိုးရတည်တံ့စီရင်မှုကလိုက်နာရမှာဖြစ်တယ်လို့တည်တံ့ချမ်းပါခံထားရသူတွေရဲ့လျှောက်ထားချက်ကိုကြားနာဖို့တရားရုံးချုပ်ကလက်မခံခဲ့တာဖြစ်ပါတယ်။အခုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဖက်ဒရယ်တရားရုံးတွေကစီရင်ချက်ချမှတ်ခံထားရတဲ့အချင်းသားတွေကိုအစောဆုံးဇူလိုင်23ရက်နေ့လောက်ကဆက်လို့တည်တံ့စီရင်နိုင်ရေးလမ်းပွင့်သွားစီပါတယ်။အမေရိကန်ပြည်ထောင်စုလူဝီစီယန်းနာပြည်နယ်ရဲ့ကိုဝင်ဖြတ်ချရေးဥပဒေပါကန့်သက်ချက်တစ်ခုကိုတရားရုံးချုပ်ကပေးဖြတ်လိုက်တဲ့တနင်္လာနေ့ဆုံးဖြတ်ချက်ဟာဆိုရင်ကိုဝင်ဖြတ်ချခွင့်အရေးလှုပ်ရှားသူတွေအတွက်အောင်ပွဲဖြစ်ခဲ့ပါတယ်။တရားသူကြီးကိုဥပတရားရုံးချုပ်မှာထောက်ခံမဲ၅မဲကန့်ကွက်မဲ၄မိနစ်ဆုံးဖြတ်တာမှာတရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကထောက်ခံမဲပေးတဲ့အဖက်မှာပါဝင်ခဲ့ပါတယ်။ကိုဝင်ဖြတ်ချအပြီးမှာလူနာရီစည်းရုံတက်ရတယ်ဆိုတာမရှိသလောက်ရှားပါတယ်လို့ကိုဝင်ဖြတ်ချခွင့်အရေးလှုပ်ရှားသူတွေကပြောဆိုထားပြီးမဲ့လေလူဝီစီယနာပြည်နယ်ရဲ့ဥပဒေမှာတော့ကိုဝင်ဖြတ်ချပေးမဲ့ဆရာဝန်တွေအနေနဲ့အနည်းအနာစည်းရုံတွေမှာတက်ရောက်ကုသပေးပိုင်ခွင့်ရှိရမယ်လို့သတ်မှတ်ထားတာပါအခုတရားရုံးဆုံးဖြတ်ချက်ကဒီအချက်ကိုပေးဖြတ်လိုက်တာဖြစ်ပါတယ်သမ္မတအင်ဂျူရောကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရှုတ်ချထားပါတယ်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာတမရောကနေမြင့်ရှင်းလင်းရေးလုပ်မယ်လို့ရွာပေါင်း40ချောကိုတတိပေးခဲ့ပြီးတဲ့နောက်ဒေသခံတွေစိုးရိမ်ပြီးတင်းရှောင်နေကြဆဲဖြစ်ပါတယ်နေမြရှင်းလင်းရေးဆိုတဲ့အသုံးနှုန်းကိုပဲဖြစ်ကြောင်းစစ်ဖက်ရက်ဖက်တာဝန်ရှိသူတွေကပြောပြမိလေအဲ့ဒီနေတဝိုက်မှာတော့စစ်စင်ရေးရှိနေပါတယ်စစ်တွင်မြို့ကိုတင်းရှောင်လာသူတို့ကရခိုင်စကားနဲ့အခုလိုပြောပါတယ
်မတို့နေမြဆိုင်ဆောင်လေးလုပ်ဖို့ပြောပေပရိုရီအထက်ကဒီနေ့ပေးဖို့
ရေးလုပ်ပဲသူတို့ကပြောပါတယ်အထက်ကလေရင်နဲ့ပြစ်ဖို့အောက်ကဇက်နဲ့ပြစ်မယ်လမ်းပေါ်ကပြစ်မယ်လို့ပြောပါတယ်အဲ့ဒါကြောင့်ရတိတော်မြောက်ပိုင်းကြောက်တန်းရွာတဝိုက်ကလူတွေရွာမမနေရတော့လို့ဒီကိုထွက်လာတာပါလို့တိတ်ဆောင်လာတဲ့အသက်55နှစ်အရွယ်ဒေါ်ဦးတန်းတင်ကပြောပြခဲ့တာပါစစ်တွေမှာတိတ်ဆောင်လာသူတွေကတော့ယာယီစခန်းတွေမှာခိုးလုံနေကြပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.33 MHz ဒိုင်းလိုမီတာ40 kHz 9.33 MHz ဒိုင်းလိုမီတာ51 kHz 9.85 MHz နဲ့ဒိုင်းလိုမီတာ190 kHz 15.5 MHz တို့ကနေထုတ်လည်ပေးနေပါရှင်
ကျွန်တော်ညံဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနက်ခင်းဗီဒီယိုရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ဆက်လက်ကူးစက်ပြန့်နှံ့နေတဲ့အတွက်အိန္ဒိယနဲ့အမေရိကန်ဘာဝင်တချို့နိုင်ငံတွေမှာအသွာလာပြည်ပင်ကန့်သတ်ချက်တွေပြန်ပြီးချမှတ်ဖို့ပြင်ဆင်နေပါတယ်ဒီကာယရောဂါကြီးပြီးဆုံးနိုင်ဖို့အချိန်ကြာလိမ့်ဦးမယ်လို့ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲဒေါက်တာတက်ဒရော့စ်ဂဗရီယဲဆက်ကပြောပါတယ
် The hard reality is this is not even close to being over.Although many countries have made some progress
တချို့နိုင်ငံတွေမှာတိုးတက်မှုတွေရှိနေပေမဲ့ဒီကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့ကာယယောဂရဲ့အခြေအနေကအရှိန်ဟုန်မြင့်မားလာပြီးကာယယောဂကြီးပြီးဖို့မနည်းဆက်သေးဘူးလို့ဒေါက်တာဂေဘရီယဲဆက်ကပြောသွားတာပါဗိုင်းရပ်စ်ကအရှိန်ဟုန်နဲ့ဆက်ပြီးကူးစက်နေအောင်မယ်ဆိုတာလူတွေကမယုံကြည်ကြဘူးလို့သူကဂျနီဗာရုပ်တံဆွေးနွေးပွဲအတွင်းပြောသွားပါတယ်အိန္ဒိယမှာမနည်းကတည်းကတည်းကကူးစက်သူ2000နီးပါးနဲ့အမေရိကန်ဘရာဇီးရုရှားတို့ပြီးရင်ကူးစက်မှုအများဆုံးဖြစ်နေပါတယ်အမေရိကန်နိုင်ငံမှာတော့ Florida, Texas, California နဲ့ Arizona ပြည်နယ်တွေမှာကူးစက်မှုတွေပိုတိုးလာနေပါတယ်။ John Hopkins တက္ကသိုလ်သုတေသနစင်အရကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ10,000ကျော်နဲ့သေဆုံးသူ9,000ကျော်ရှိနေပါတယ်ခင်ဗျာ။ COVID-19 လူနာတွေရောဂါပြန်သက်သာလာအောင်ကုသရမှာထိရောက်တဲ့ Remdesivir စေးတွေဖြန့်ဝေနိုင်ဖို့အစိုးရထံမှာအလုံးလောက်ရှိတယ်လို့အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာန HHS ကတင်းနှံနေမှာကြေညာလိုက်ပါတယ်။COVID-19 ကုသရမှာပထမဆုံးကွင့်ပြုချက်ရလာတဲ့ဒီစေးရနိုင်မှုသမ္မတဒေါ်နယ်ထရန့်အနေနဲ့အန်အောဝယ်ကောင်းလောက်အောင်ဆောင်ရွက်ခဲ့တယ်လို့လည်း HHS ဝန်ကြီး Alex Azar ကသူ့ကြေညာချက်မှာဖော်ပြပါတယ်။ဒါ့အပြင် COVID-19 လူနာတိုင်းဒီစေးရနိုင်မှုအမေရိကန်အစိုးရကကြိုးပမ်းသွားမယ်လို့ကြေညာချက်ကဆိုပါတယ်။လာမယ့်စက်တင်ဘာလအထိလူနာ9သိန်းစာအတွက်ဒီစေးတွေအလုံးလောက်ရှိတယ်လို့ HHS ဌာနကပြောပါတယ်။လေ့လာချက်တွေအရ Remdesivir စေးဟာကိုဗစ်လူနာတွေပြန်လဲတက်တာစေတဲ့အချိန်ကာလကိုတိုးတောင်းစေပါတယ်။ဒီဆေးကို mask နဲ့စားယောဂါလက္ခဏာတွေအတွက်အသုံးပြုခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမတီမငြိမ်ဖြစ်နေတဲ့ Helmand ဒေသကလူစီကားရဈေးတစ်ခုကိုတနင်္လာနေ့ကဒုံးလန်းနဲ့တိုက်ခိုက်တာကြောင့်အနည်းဆုံးလူ23ဦးသေဆုံးပြီး15ဦးဒဏ်ရာရသွားပါတယ်။တာလီဘန်တွေနဲ့ပစ်ခတ်မှုအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ကဒီဒုံးကျည်နဲ့ပစ်ခတ်ခဲ့တာလို့ဒေသခံအတော်များများကစွပ်စွဲပြောဆိုနေတာပါ။ဟဲလ်မန်ဒီတာအုပ်ချုပ်ရေးမှူးယုံကတော့ဒီစူဆွဲချက်ကိုပယ်ချလိုက်ပြီးဒီတိုက်ခိုက်မှုဟာတာလီဘန်သဘုံတည်းရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ပါတယ်။ဒါပေမဲ့တာလီဘန်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ပြန်ညင်းပါတယ်။အာဖဂန်သမ္မတအက်ရက်ဂါနီယုံကလည်းဒီတိုက်ခိုက်မှုအပေါ်ရှုတ်ချလိုက်ပြီးတာလီဘန်ဒီအနေနဲ့အကြမ်းဖက်မှုကိုရပ်ပြီးငြင်းငြမ်းရေးကိုဦးစားပေးဖို့တိုက်တွန်းလိုက်ပါတယ်။အာဖဂန်ပြည်ပကကြောင့်အရသာတည်ဆုံးမှုစံချိန်တင်ရလောက်အောင်မြင့်တက်လာတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့ရက်ပိုင်းအတွင်းထပ်ခါတလဲလဲတတိပေးခဲ့ပြီးရေရှည်မျောလင့်ထားတဲ့ငင်းညမ်းကြီးကိုနှစ်ဖက်စလုံးကအမြန်စတင်ကြဖို့တိုက်တွန်းလိုက်ပါတယ်ခင်ဗျာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားနေဆက်အရေးတင်းမာနေချိန်မှာ TikTok အပါအဝင်တရုတ်နိုင်ငံထုတ် Mobile Phone App 59ခုအသုံးပြုခွင့်ကိုအိန္ဒိယနိုင်ငံကပိတ်ပင်လိုက်ပါတယ်အိန္ဒိယနိုင်ငံလျှက်စစ်နဲ့ IT နည်းပညာဝန်ကြီးဌာနကြေညာချက်ထဲမှာတော့တရုတ်ရဲ့ဒီ App 59ခုဟာအိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာတည်ငြိမ်ရေးအိန္ဒိယကာကွယ်ရေးနဲ့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးတွေကိုထိခိုက်နစ်နာလာစေတဲ့အတွက်အခုလိုပြည်ပင်မှုဆုံးဖြတ်ရတာလို့ဆိုပါတယ်လူကြိုက်များတဲ့ TikTok app ကို ByteDance ဆိုတဲ့တရုတ်ကုမ္ပဏီကပိုင်ဆိုင်ထားတာဖြစ်ပြီးအိန္ဒိယဟာ TikTok ရဲ့အကြီးဆုံးဈေးကွက်ဖြစ်ပါတယ်ဒီတားမြစ်မှုကဘယ်အချိန်မှစပြီးအကျိုးသက်ရောက်မှလဲ Mobile Phone ကုမ္ပဏီတွေကရောဒါကိုလိုင်းနာရမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြည်ပင်မယ်ဆိုတဲ့အဲ့ဒီ app တွေကိုတနင်္လာနေ့ညနေပိုင်းအထိdownload လုပ်လို့ရနေပါသေးတယ်ခင်ဗျာအင်္ဂါနေ့မနက်ခင်းဗီဒီယိုရဲ့သတင်းတွေကိုမတ်တင်ကြီးထိုင်းတဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုကြည်အားစားပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ကယောဂါနဲ့စီရီတက်မှမှုတွေကြုံနေရချိန်မှာဒီနေ့ထဲကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိပါမလားဆိုရင်မိကုန်းနေဆက်လက်ထပ်ပေါ်နေတဲ့အကြောင်းတင်ပြပေးခြင်းပါတယ်။ကျွန်မမိခါပါ။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်မှုစည်းရင်းပေးထားတဲ့နိုဝင်ဘာလရွေးကောက်ပွဲကိုကယောဂါကာလအကန့်အသတ်တွေနဲ့လက်လက်ကန်ပြိပခါတွေကြားကျင်းပရမယ့်အခြေအနေကြောင့်လွတ်လပ်မျှတနိုင်ပါမလားဆိုပြီးနိုင်ငံရေးပါတီတွေကစိုးရိမ်နေကြတာပါ။ပြည်ရဲ့ရည်တွေမှာလည်းနိုင်ငံရေးပါတီကကုစလေပြီးပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့ပြည်ဆောင်ပြီးလွတ်လပ်မျှတမှုရှိအောင်ဖန်တီးပေးဖို့တောင်းဆိုခဲ့ကြပါတယ်။ကော်မရှင်နဲ့ပြည်ဆောင်ခဲ့တဲ့အထင်အတ္တကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒေါက်တာနန္ဒာလှမင်းကတော့လက်ရှိအချိန်ထိကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာအားရစရာမရှိဘူးလို့ပြောဆိုလိုက်ပါတယ်။
တင်ပြကြတယ်ကျွန်တော်တို့ပါတီအဓိကနှစ်ချက်ပေါ့လူကြီးများတဲ့မဲ့ဒေတာတွေမှာဆိုရင်မဲယုံတွေကိုတုတ်ချက်ပေးတမဲယုံမတုတ်ချက်နိုင်ရင်လည်းမဲပေးဖို့ကောင်တာတွေတုတ်ချက်ပြီးပေါ့နော်မဲပေးရောပေးတော့မဲမပေးရတဲ့ဒီလိုတွေရှိတယ်အားလုံးမဲပေးကြရအောင်မဲယုံတွေတုတ်ချက်ပြီးပါအဲဒါမျိုးတော့တောင်းဆိုတာရှိပါတယ်နောက်ထပ်ကြတော့ကျွန်တော်တို့မဲရည်တက်တဲ့နေရာမှာပေါ့နော်ကျွန်တော်မဲယုံပိတ်တာနဲ့စက်ဖက်ကိုစတဲ့ရေးရှိပါပဲဟိုမဲယုံမကြီးတဲ့ကျွန်တော်ဆက်ရတဲ့လူကြီးနဲ့ကျွန်တော်ပြည်ပူပေါ်မရှင်တော့ခါကျွန်တော်မမဲယုံဒီယုံဒီရဲ့အထုပ်ဒီကိုဖြည်ပြီးတော့မှအဲ့မှာအားလုံးရရှိမှကြီးကျွန်တော်အဲ့ဒီတောင်းဆိုတာဟိုမမကကတိပူပေါ့နော်အဲ့လိုလိုခေယုံဆက်ပါတယ်လို့ပြန်ဖြည်သွားတယ်အမ်ကိုကြီးရဲ့လုံဆောင်တဲ့ကောင်းချင်းကြည့်ရတာတော့လေဟိုပြည့်ပြည့်တော့တာတော့ကျွန်တော်မသိရဘူးပေါ့နော်ကိုတိရကြီးရတဲ့အခြေမျိုးကိုမသိနိုင်ဘူးပေါ့ဒီတော့သူတို့မှလည်းဘာပုံကိုလည်းဘာလို့တော့မှမသိတဲ့ပုံစံမဖြစ်နေဆိုပဲကျွန်တော်တို့သုံးသပ်တာတော့ဒီ
ကိုဗစ် -19 တက်ရောဂါကြောင့်လူစုလူဝေးမလုပ်ဖို့ကန့်သက်ချက်တွေနဲ့ရခိုင်ပြည်နယ်အပေါင်းအဝင်တိုင်းရင်းသားဒေသတွေကလက်နက်ကန်ပြည်ပခါတွေကစီယုံရေးလုပ်ငန်းတွေအပေါ်ရိုက်ခတ်လာမှာကိုနိုင်ငံရေးပါတီတွေကစိုးရိမ်မှုရှိနေကြပါတယ်ဒီလိုနိုင်ငံရေးပါတီတွေရဲ့စိုးရိမ်မှုတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဘက်ကပြင်ဆင်ပေးထားတာမတွေ့ရသေးဘူးလို့လူပောင်တက်ဒီမိုကရက်တစ်ပါတီကမန်နင်းနင်းမွေးကပြောဆိုလိုက်ပါတယ
်ကာလမှာမင်းဆက်စီယုံနဲ့ပတ်သက်ပြီးတော့သူကတော့ဟိုရေပုံရအကြမ်းကြီးနဲ့ပြောတာပေါ့နော်သူတို့ကဒီ MOH ရှုပ်ခေါ်တဲ့အဲဈမကြီးနဲ့အန်ဆောင်ကြီးဌာနကနေပြီးတော့ညွှန်ကြားချက်တွေတိုင်းသူတို့ဆောင်ရွက်မယ်ဆိုတာမျိုးပြောရင်ဆက်လက်ခါကျကျမတို့ကအဲ့ဒါတွေကအချိန်နဲ့တပြေးညီကြောင်းလဲနေတာကျမတို့ကဘယ်လိုပြင်ဆင်ရမလဲဆိုတဲ့ဟာလေတော်တော်ပြဿနာရှိတယ်ရှိရဆိုတဲ့ခါကျတော့ဒီမင်းဆွေတဲ့ကိစ္စမှာပဲဖြစ်ဖြစ်မင်းပြီးတဲ့ကိစ္စမှာပဲဖြစ်ဖြစ်ကျမတို့ကဗျာနဲ့ပတ်သက်လို့ရှိရင်တိတိကျကျတိနိုင်မှုလူတွေအနေနဲ့တင်းငင်းနဲ့မဲပေးနိုင်အောင်ရဲအဲ့ဒါဆိုကမဲပေးတဲ့အချိန်ကာလပေါ့နော်တုံ့ပြန်ပေးနိုင်အောင်ကျမတို့ကတိုက်တော့တိုက်တွန်းခဲ့တယ်သူတို့ကတော့ဥပဒေတိုင်းဥပဒေတိုင်းဆိုစကားတော့ခဏခဏပြောတယ်တိုးတော်လည်းအဲ့ဥပဒေတွေကလိုအပ်ရင်လိုအပ်တယ်လို့ကော်မရှင်ကသုံးပြချက်တာအတီဖြစ်ပြီဆိုပြီးတော့ပြင်လို့ရတဲ့ဟာမျိုးတွေမှာတို့ကကော်မရှင်ကဥပဒေတိုင်းလုပ်တာပါဆိုပြီးတော့ညှင်းဆိုတဲ့ဟာမျိုးတွေတော့ရှိပါမယ
်ရွေးကောက်ပွဲအစီအစဉ်တွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိနေသေးတဲ့အပေါ်မှာလည်းကော်မရှင်အပေါ်မှာနိုင်ငံရေးပါတီတွေဘက်ကအဝင်မကျဖြစ်နေရပါတယ်အချိန်ထဲမှာပဲရွေးကောက်ပွဲကော်မရှင်အပေါ်လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဩဇာလွှမ်းမိုးနေသလားဆိုပြီးမေကွန်းထုတ်နေသူတွေထဲမှာတော့အဓိကတိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအထူးတွေအတွင်းရင်းမှုစိုင်းလေးရဲ့ပါဝင်ပါတယ်
။သူတို့နဲ့နှိစက်တဲ့ပုဂ္ဂိုလ်ရှင်းပြောရင်သူတို့ပါတီတဲ့ကလူတွေကိုပါတီရဲ့ကျောက်ကစီကြီးမှာသူတို့နဲ့နှိစက်တဲ့ပုဂ္ဂိုလ်တွေကြံခံတာလေ။ဒီဥစ္စာတွေအားစလမ်းကြောင်းလွဲနေပါလေဒီစား။အနိုင်ရပါတီနဲ့နှိစက်တဲ့ပုဂ္ဂိုလ်နဲ့ပဲကားလိုက်တဲ့ခါကျတော့သူ့ဆိုအရေးတကြီးကြီးနဲ့လောက်ရတာပေါ့လေတကယ်တမ်းဖြစ်တဲ့နယ်ကလေနိုဘမလာတဲ့မှာလောက်နေဆိုရင်ထိကြတဲ့ချင်းဘယ်နေ့လဲပြောလိုက်ပေါ့စက်ဖက်ကမီးစိမ်းမပြလို့ဒီနေ့အဖြစ်စမိတ်မရသေးလို့မထုတ်ပြန်တာလေဆိုတော့တစ်ဖက်ပါတီကိုရှင်းပြီးတော့မှအချိန်မရရအောင်လုပ်ပေးနေတဲ့တော့လို့ပြဆွဲကြမယ်ရှင်နဲ့ဒီမှာဆွဲခံရနိုင်တယ်လေဆွဆွဲတင်တာဟုတ်ကဲ့
ရှိကပွဲကော်မရှင်ဘက်ကတော့လွတ်လပ်မြတ်ပြီးဗက်လိုက်မှုကင်းကင်းနဲ့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမကြာသေးခင်ကပဲထုတ်ပြန်ပြောဆိုထားပါတယ်။နိုင်ငံရေးပါတီတွေဘက်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပတ်သက်လို့ကော်မရှင်အနေနဲ့ရှင်းရှင်းလင်းလင်းဖြစ်အောင်အမြန်ဆုံးထုတ်ပြန်ပေးဖို့တောင်းဆိုနေကြပါတယ်ရှင်။ကျွန်မမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီရက်ပိုင်းအတွင်းအစိုးရကမ်ရော်နဲ့ RCSS ရှမ်းပြည်ကမ်ရော်တောင်ပိုင်းအကြားမှာတိုက်ပွဲတွေရက်စက်ဆိုးသလိုဖြစ်ပွားနေတာကြောင့်ဒေသခံပြည်သူ900လောက်ဟာနေရက်စွန့်ခွာတင်းရှောင်နေရတယ်လို့ဒီကနေ့မနေ့ဖြစ်တဲ့ပြစ်ခတ်မှုမှာတော့ရွာသားတဦးသေဆုံးပြီးတဦးထိခိုက်တဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါကြောင်မဲမျိုးနယ်အတွင်းမှာအစိုးရကမ်ရော်နဲ့ RCSS ချမ်းပြည်ကမ်ရော်တောင်ပိုင်းအကြားမှာဒီလ25ရက်နေ့လောက်ကစတင်ပြီးတိုက်ပွဲတွေဟာဂျိုးကြားဆိုသလိုဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိရှောင်နေရတဲ့အကြောင်းကိုကြောင်မဲမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကအခုလိုပြောပါတယ
်28ရက်နေ့ကနေစပြီးတော့28နေ့ရက်ဆက်တိုက်ဖြစ်ပြီးတော့အခုလိုစပီးဆောင်တွေချက်ပေါ်လာရတဲ့အနေအထားကြီးကိုရောက်လာတယ်ဟိုဟာစပီးဆောင်ကမ်ကနေရာရှိနေတယ်အခုကတော့အဲ့ဒီပန်လော့ကြီးရွာပေါ့နော်ပန်လော့ကြီးရွာမှာဟိုကလူငယ်နေရာလောက်ရောက်ရှိနေတယ်နောင်ပင်စပေးဆောင်မှာဟိုကအောင်မင်္ဂလာဓမ္မယုံပေါ့နော်အောင်ဓမ္မယုံမှာအခုချိန်ကြီးကတော့အပိစင်က330ရှိတယ်ဗျာ330ကျွန်တော်ကအခုလာကြည့်နေကြဗျာ
ဒီကနေ့မနေ့ကတော့ပန်ချင်းကြီးရွာအတွင်းပြစ်ခတ်မှုကြောင့်ရွာသားတဦးသေဆုံးပြီးတဦးထိခိုက်ခဲ့တဲ့အကြောင်းကိုအခုလိုဆက်ပြောပါတယ
်ဟိုကလက်နဲ့ကြည့်ကြည့်မဟုတ်ဗျာဒေသစစ်ဆေးကြီးတဲ့အချိန်မှာသူကလက်နဲ့ကြည့်တာဗျာဟိုတနက်နဲ့ပြစ်ခံရတာဗျာအဲ့ပုံစံဟိုတယောက်ကပြစ်ခံရတာပေါ့နော်ပြစ်ပြီးတော့တည်ဆုံးသွားတယ်တယောက်ကတော့ဒီပြင်မားမှာရှိတာက တည်ဆုံးလာတာမျိုးသားဟိုမှာအခုတန်ရာရနေတာကအမျိုးသမီးပေါ့နော်ပန်းကျင်ရွာပေါ့နော်ပန်းကျင်ရွာပေါ့ဒီမနေ့ပိုင်းမှာဖြစ်သွားတာဗျအဲ့ဒါကစက်မတော်စစ်ချောင်းကရွာထဲရောက်လာတယ်ရွာထဲရောက်လာပြီးတော့အမှဖြစ်ခတ်သွားတယ်လို့သိရတယ်ဗ
ျပန်းကျင်ရွာပြစ်ခတ်မှုမှာတည်ဆုံးသွားသူဟာလုံးစုခေါ်အသက်56နှစ်အရွယ်အမျိုးသားဖြစ်ပြီးဒဏ်ရာရသူကတော့နန်းဆန်ခေါ်အသက်55နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်ဒဏ်ရာရသူကိုကြောင်မဲဆေးရုံကိုပို့ဆောင်ထားပါတယ်ကမ္ဘောဒီးယားမှာပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းကတော့ဒီရပိုင်းအတွင်းကြောင်မဲမျိုးနယ်အတွင်းမှာ RCSS တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာရှိကြောင်း VOA ကိုပြောဆိုပေမဲ့ဒီကနေ့တိုက်ခတ်မှုနဲ့ပတ်သက်ပြီးတရားပြောဆိုတာမရှိပါဘူ
းအဲ့ဒါမှာတော့ကျွန်တော်တို့ဒီ RCSS SSA နဲ့26ရက်နေ့ကကျွန်တော်တို့ထိပ်တွေ့မှုဖြစ်ပွားကြတာရှိတယ်ပုံဝိုးဘက်ပေါ်အဲ့ဒါမှာထိပ်တွေ့မှုဖြစ်ပွားကြတာရှိတယ်အဲ့နေရာလေးမှာပဲဟို26ရက်နေ့ကတည်းက20အားရနေတာတည်းကျွန်တော်တို့ဖြစ်ပွားကြတာရှိပါတယ်ဗျ။ကြောင်မဲမျိုးနဲ့အတွင်းမှာဖြစ်ပါတယ
်။ RCSS ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းအွန်ခေကတော့26ရက်နေ့မှာကြောက်တဲ့နိုင်ငံတကာမွေးရဆေးဝါးတိုက်ဖြစ်ရေးနေ့မှာသူတို့လှုပ်ရှားနယ်မြေတွေမှာပြုလုပ်မဲ့မွေးရဆေးဝါးမိရှုပွဲအခမ်းအနားမှာလုံခြုံရေးပေးဖို့အတွက်သူတို့တက်တွေကိုကြောင်မဲမျိုးနယ်မှာစုယုံခဲ့တာရှိခဲ့ကြောင်းဒီအတွက်တမ်ရော်ကိုလည်းအကြောင်းကြားခဲ့ကြောင်းဒီလိုစီယုံလာတဲ့တပ်ဖွဲ့တွေနဲ့တမ်ရော်အကြားမှာဒီလ25ရက်နေ့နဲ့28ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ကြောင်းပြောပါတယ်။28ရက်နေ့မှာတော့တိုက်ပွဲ3ချိန်ဖြစ်ခဲ့တယ်လို့အခုလိုဆက်ပြောပါတယ
်။28ရက်နေ့ရောက်လာခါကျတော့အရက်တပ်ဖွဲ့တွေကဝေးသွားဖြစ်စီမီချောခနာကအပြန်သူ့နေရာနဲ့သူပြန်ကြတဲ့ခါမှာသမတော်အားလှုပ်ရှားရင်းနဲ့အဲ့တော့တိုက်ဆိုင်တိုက်ခတ်မှုနည်းနည်းပါးပါးဖြစ်ခဲ့ကြတာပေါ့နော်။အဲ့ချက်ရှိနေမနေ့က3ခါဖြစ်ခဲ့တာပေါ့။ဒါနဲ့အကြည့်ကျတိုက်ပွဲလို့လည်းမဟုတ်ဘူး။ကိုကာကွယ်ပြီးခတ်တဲ့တဘောနဲ့အညီရဖြစ်သွားတာပေါ့နော
်။ဒီထိတွေ့တိုက်ပွဲဖြစ်ပွားတာတွေကိုဆက်ဆံရေးရုံးကတဆင့်ဖြည့်ရှင်းဆောင်ရွက်နေကြောင်းလည်းထည့်သွင်းပြောကြားပါတယ်။အစိုးရတက်မတော်နဲ့ RCSS အကြားမှာဇွန်လစမ်းပိုင်းကလည်းရှမ်းပြည်နယ်အစီပိုင်းမိုင်းဆက်ခရိုင်အတွင်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားတာဟာ RCSS တပ်ဖွဲ့တွေနယ်မြေကျော်လွန်လှုပ်ရှားတာကြောင့်လို့တက်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီရပိုင်းအတွင်းမှာရှမ်းပြည်နယ်ကြောင်မဲမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတယ်လို့ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ဒီတိုက်ပွဲတွေကတော့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံးသရုတ်ဓအစည်းအဝေးအတွက်ပြင်ဆင်နေချိန်မှာဖြစ်ပွားတာပါကျွန်တော်မိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်အင်္ဂါနေ့နေ့နဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးလုပ်မယ်ဆိုတဲ့ညွှန်ကြားချက်ကိုတက်ဆိုင်ရာပြည်နယ်အစိုးရကပြန်ရုပ်သိမ်းသွားပေမဲ့စစ်စင်ရေးတွေအရှိန်မြင့်နေသေးရှိပြီးရခိုင်အရက်သားတွေတိုက်ဆုံထိခိုက်အစုလိုက်ပြုံလိုက်ထပ်ပြေးရတဲ့အခြေအနေပေါ်ပြည်ပရောက်တိုင်းရင်းသားအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်အရက်သားတွေတေးချေထိခိုက်ဒဏ်ရာရနေတဲ့ရခိုင်ပြည်နယ်တဝန်တက်မတော်ရဲ့နယ်မြေရှင်းလင်းရေးလှုပ်ရှားမှုတွေကိုမြန်မာစိုးရအနေနဲ့ရပ်တန့်ပေးဖို့လိုအပ်နေကြောင်းအမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌဦးသိန်းထွန်းစံက VOA ကိုပြောပါတယ်
။အစိုးရအနေနဲ့စစ်တပ်ကိုအခုလိုလုပ်နေတဲ့နယ်မြေရှင်းလင်းရေးတွေကိုရပ်တန့်ဖို့အတွက်ပြောတင်တယ်။အပြင်ပြတင်တယ်။သူမဟုတ်ရင်တော့သူတို့သဘောမတူဘူးဆိုတဲ့အကြောင်းသူမဟုတ်ရင်တော့ဒီလိုမျိုးဟာပြင်းထန်လို့နေဆိုတဲ့အကြောင်းကိုတဲ့မီဒီယာတွေကတချင်းအသိပေးတဲ့နယ်လို့ထင်ပါတယ်ဒီဗီဒီယို
မြန်မာစစ်တပ်ကတော့သူတို့ရဲ့စစ်စင်ရေးတွေဟာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကရခိုင်ရွာတွေထဲဝင်ရောက်လှုပ်ရှားလာတဲ့အတွက်တံပြန်ချိန်မုန်းတာဖြစ်တယ်လို့သတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားတာပါ2019ခုနှစ်ကရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းရေးမှာလေရိုဟင်ဂျာဆွေးနွေးအဖွဲ့ကိုတံပြန်နှိမ်နင်းရေးဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့ရိုဟင်ဂျာ9သိန်းကျော်ကိုအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အတင်းအကျပ်မောင်းထုတ်ခဲ့တဲ့ပုံစံမျိုးရခိုင်လူမျိုးတွေကိုလည်းအလားတူလှုပ်ဆောင်နေတယ်လို့မြင်ကြောင်းဦးသိန်းထွန်းစံကပြောပါတယ
်အခုပုံစံကကြည့်ရတာသူတို့2016 19လောကဒီမွတ်စလင်တွေကိုရှင်းလင်းခဲ့တဲ့ပုံစံမျိုးဆက်လက်လုပ်နေတာတွေ့ရပါတယ်ဒါဆိုရင်အစိုးရရောဒီစစ်တပ်ကပေါ့နော်တချိန်ကြရင်ဒီဟာကိုနိုင်ငံတကာစီမှာ ICJ လို့ခေါ်မျိုးမှာရှင်းရမယ့်ဟာမျိုးဖြစ်နေပါလိမ့်မယ်လို့
ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ရဲ့လုံရက်ကမှန်နေတယ်လို့ယူဆရင်ဒါမှမဟုတ်ဘယ်သူတွေဘလောက်ထိပြင်းပြင်းထန်ထန်ပြစ်မှုကျူးလွန်နေတယ်ဆိုတာပြည်သူတွေမှန်မှန်ကန်ကန်သိရဖို့သတင်းလွတ်လပ်စွာယူခွင့်ပေးပါလို့မြန်မာအစိုးရကအမေရိကန်အခြေစိုက်ကချင်မဟာမိတ်ဥက္ကဋ္ဌကမ်ဆန်အန်ဆန်ကတိုက်တွန်းလိုက်ပါတယ
်လွတ်လပ်စွာသတင်းရယူနိုင်ခွင့်ပဲဖွင့်ပေးတယ်အဲ့ဆိုတကယ်ပြစ်မပြစ်ကအကုန်လုံးသိသွားပါလိမ့်မယ်နောက်တစ်ခုကတော့ဒီလိုဒုက္ခရောက်နေတဲ့လူတွေကိုပို့
အခုညီထောက်ပံ့ပြီးတော့ကျွန်တော်တို့ကချင်ပြီးမှဖြစ်ခဲ့ပြီးရတာပဲအခုရရခိုင်မှာပြန်ဖြစ်နေအောင်နော်အခုအရင်ကဦးနေဝင်လောက်ခဲ့ရင်ဖြတ်လေးချက်ကြီးပဲလိုက်လုံနေဆိုတော့အဲ့ဒါတော့ဘာမှမကြောက်ဒါပြင်ရခိုင်ပတိပခအရေးဒေါ်ဆန်းစုကြည်ဦးဆောင်နဲ့ဆိုရကအချိန်မီမပြေရှင်းနိုင်ဘူးဆိုရင်ရခိုင်တိုင်းရင်းသားတွေနဲ့ဗမာတိုင်းရင်းသားတွေကြာရုံကျင်းမှုတိဆောက်ရေးအလံဝေးဖို့ပ
ဒီလိုထောက်ခံတဲ့သဘောထားကတော့ရှိနေခြင်းကိုဖော်ပြနေတယ်ကျွန်တော်ခံစားရရ။လူမျိုးတောင်တပြတ်မှုကျူးလွန်ကြောင်းဆွဆွဲခြင်းနဲ့နိုင်ငံတကာတရားရုံးတွေရဲ့စုံစမ်းစစ်ဆေးမှုတွေကိုရင်ဆိုင်နေရတဲ့မြန်မာတပ်မတော်ဟာအခုရခိုင်လူမျိုးတွေရဲ့ဒေသတွေမှာနောက်ထပ်စစ်ဆင်ရေးလှုပ်လာတာလှုပ်ဖို့ရှိနေတဲ့အခြေအနေတွေဟာမြန်မာအစိုးရဘက်ကအတော်လေးတာဝန်မဲတဲ့လုပ်ရဲလို့မြင်ကြောင်း
ဒီတိတ်ချေဆိုင်မြမလူခွင့်ရေလှူရှာမှုကွန်ရက်BHRN အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းကပြောရေးကိုပြောပါတယ်ဒီတုံးလေးမျိုးတော့ပါပဲဒီလိုမျိုးပဲပြန်ပြီးတော့ဒီဒေသမှာပဲပြန်ပြီးတော့နေမင်းရှင်းလေးပြန်လုပ်မယ်ဆိုတော့တော်တော်ကြီးကိုတာဝန်မဲ့လွှင့်ရကြပါကြောင့်လို့ဆိုဒီစစ်တပ်ကဂျီနိုဆိုက်တစ်ချိန်တော့ကျူးလွန်ခဲ့ရဆိုတာကအင်မတန်မှလူမဆန်တဲ့လုပ်ရပ်တွေကိုကျူးလွန်ခ တ်ပုံတွေကျွန်တော်စီတက်လာတဲ့မှာဆိုအရသားတယောက်ဆိုရင်စနိုက်ပါနဲ့ဖြစ်သက်ခံရတာရှိတယ်။နောက်အဲ့လိုပဲဟိုကလေးလေးတယောက်ဆိုရင်ဘုံကြီးထိပြီးတော့ဘုံဆန်ထိပြီးတော့ရိန်ဂျာကလေးလေးတယောက်ဒါက17လရွယ်ဘူးကြီးတော်မှာဟိုပြီးရင်းနေရတယ်ဆိုတော့အဲ့ကလေးလေးအသက်ဟို17လရွယ်ကလေးလေးပြီးသွားတာပေါ့နော်။ဆိုတော့ဒါမျိုးအရသားတွေကိုတက်ဖြတ်တာတွေထိခိုက်တယ်တော်တော်များလာနေပြီဖြစ်ပြီ
။ဒါပြင်အစိုးရဘက်ကနေထိခိုက်ဒဏ်ရာရတဲ့အရသားတွေစစ်ဘေးဒုက္ခသည်တွေအတွက်အကာအကွယ်ပေးစောင့်ရှောက်တာမျိုးမတွေ့ရဘူးလို့ဦးကျော်ဝင်းကဆိုပါတယ
်။အစိုးရကတစ်ဖက်မှာဆိုတော့ဟိုစစ်တပ်ကဒီဟိုစစ်စင်လုံးမဲ့ဟိုကျွန်တော်တော့ခွင့်ပြုတယ်နိုင်ငံတကာတရားရုံးမှာတော့ဟိုခွင့်ရုံးမှာတော့တရားရင်ဆိုင်နေရတဲ့ဒီစစ်တပ်ရဲ့လုပ်ရက်ကိုပဲထပ်ပြီးတော့ခုလုံးခွင့်ပြုတယ်တစ်ဖက်မှာကျွန်တော်လည်းဒုက္ခရုံးနဲ့ရသားတွေကိုကူညီဖို့ပြက်ကွက်တယ်ဆိုတော့ကျွန်တော်တို့ပြန်စဉ်းစားနေတာစစ်တပ်နဲ့လက်ရှိအနိုင်အဆိုးရွားဆိုတော့တိုင်းနေတသွေးတသန်နဲ့ဖြစ်နေပြီးတော့တစ်ဖက်မှာတိုင်းရင်းသားတွေလူနေစုတွေကိုတို့တွေဒီလိုမျိုးနှိပ်စက်သလိုဒုက္ခပေးသလိုဥမာသွေးခွဲအုပ်ချုပ်သလိုဖြစ်နေရဆိုတာတော်တော်လေးထင်ရှားနေပါတယ
်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်ပြုမထားတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတော့ဒေသတစ်ခုလုံးမှာရိုက်ခတ်လာနေတဲ့ရခိုင်အကြမ်းဖက်ပဋိပက္ခဖြည့်ရှင်ရေးအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းထိခဲ့တဲ့တောက်ကြနေကဗီဒီယိုကွန်ဖရင့်နဲ့ပြုလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင်။
တန်ဇန်နီးယားနိုင်ငံမှာ COVID-19 ကင်းစင်သွားပြီလို့သမ္မတဂျွန်မဂူဖိုလီကြေညာလိုက်ပြီးခီးတော်လုပ်ငန်းတွေပြန်ဖွင့်ပေးလိုက်တာကိုခီးတော်လုပ်ငန်းတွေကလည်းတော်တော်များများကကြိုးစားခဲ့ကြပါတယ်။ဒါပေမဲ့ယောဂကူးစက်မှုတွေနဲ့ပတ်သက်လို့ပုံပွင့်လင်းလင်းမရှိတာကတန်ဇန်နီးယားနိုင်ငံကိုလာလည်မဲ့နိုင်ငံသားဧည့်သည်တွေကိုနောက်သွန်သွားစေနိုင်တယ်လို့လည်းတချို့ကစိုးရိမ်နေကြပါတယ်။ Charles Combat တန်ဇန်နီးယားနိုင်ငံကနေတင်ပြဖို့ထားတာကိုပြောပြပါမယ်။ပနီတုံကအာဖရိကတိုက်ကတန်ဇန်နီးယားနိုင်ငံမီကူမီအမျိုးသားတပ်တော်ဥယျာဉ်ကြီးကိုအလင်းလာသူ9000ဝန်းကျင်ရှိခဲ့ပါတယ်။အဲ့ဒီထဲ40ရာခိုင်နှုန်းကပြပကလာကြတာပါ။မလာတုံကတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ခီးသွွားလုပ်ငန်းတွေရပ်တန့်သွားခဲ့ရသလိုပြပလေယာဉ်ခီးစဉ်တွေရပ်ဆိုင်ခဲ့ရပြီးတောရိုင်းဥယျာဉ်ကြီးတွေလည်းပိတ်ခဲ့ရပါတယ်။မီလာတဲ့လေခီးစဉ်တွေနဲ့ခီးသွွားလုပ်ငန်းတွေပြန်လုပ်ခွင့်ပေးခဲ့တာကြောင့်အခုတော့ခီးသွွားတွေတဖြည်းဖြည်းချင်းပြန်လည်ရောက်ရှိလိုလာကြပါပြီ။ဒါပေမဲ့သူတို့တွေအားလုံးကပြည်တွင်းကခီးသွွားတွေပါ
။ We came to Mikumi to come and
refresh for the quarantine. ဒီစိတ်တွေပြန်လည်စမ်းပေါင်းဒီလိုလာတာပါ။ဒီကောင်းလေတန်းရကြတော့ကျွန်တော်တို့ခုစီစနေနဲ့တနင်္ဂနွေနေ့မှာ motorcycle နဲ့လာကြပါတယ်။ပြောပါရယ်မီလာကတန်ဇန်နီးယားသမ္မတဂျွန်မဂူဖူလီကဗိုင်းရပ်စ်ကိုအနိုင်တိုက်နိုင်ပြီဆိုပြီးကြေညာခဲ့ပေမဲ့ကျန်းမာရေးပညာရှင်တွေနဲ့အိန္ဒိယနိုင်ငံတွေကတော့ဒါကိုလက်မခံကြပါဘူးအိန္ဒိယကင်ညာနိုင်ငံကတန်ဇန်နီးယားထရက်ကားမောင်းသမားဒါဇင်နဲ့ချီပြီးယောဂကုသခံနေရတာကိုစစ်ဆေးတွေ့ရှိခဲ့ပါတယ်ဧပြီလကလေးကစလို့တန်ဇန်နီးယားနိုင်ငံကကိုဗစ် -19 ကူးစက်မှုအရေအတွက်ကိုမကြေညာဘဲနေခဲ့ပါတယ်ဘာပဲဖြစ်ဖြစ်ခီးသွွားလုပ်ငန်းပြန်စဖို့အချိန်တန်ပြီလို့တန်ဇန်နီးယားအနာပိုင်တွေကပြောပါတယ
် In Tanzania to the contrary the number of cases and
သူများတွေနဲ့မတူတာကတန်ဇန်နီးယားနိုင်ငံမှာရောဂါကူးစက်မှုဆေးရုံတက်ကူတာခံရမှုနဲ့တိုက်ဆုံမှုအရေအတွက်ကလုံခဲ့တဲ့အပတ်တွေနဲ့လုံးဝကျဆင်းသွားတယ် COVID-19 ကိုမပြောင်းပေါ်အောင်ထိန်းချုပ်ဖို့လိုအပ်တာတွေလည်းလှုပ်ထားပြီးဖြစ်တာမို့ဖွင့်ပေးဖို့အချိန်ရောက်လာတာပါလို့တန်ဇန်နီးယားခီးသွွားလုပ်ငန်းဝန်ကြီးကမစ်ကီကွန်ဂါလာကပြောပါတယ် ဒါပေမဲ့ခီးသွွားလုပ်ငန်းတွေကလူတိုင်းကဝန်ကြီးနဲ့အမြင်တူတာတော့မဟုတ်ပါဘူး။ရောဂါကူးစက်မှုအရေးအတွက်နဲ့ပတ်သက်လို့ပုံမှန်လင်းလင်းမပြောတာကြောင့်ဧည့်သည်တွေလာကြမှာမဟုတ်ဘူးလို့တချို့ကဆိုရင်းနေကြပါတယ်။ Safari ခီးသွွားကုမ္ပဏီတစ်ခုကိုဦးဆောင်နေသူ Raymond Kissasambe ကတော့
ဝဆူပေါ့
ကျွန်တော်တို့ဖောက်တယ်တွေကပြပကလာတဲ့သူတွေပါသူတို့ပေါ်မိခွန်နေရတာကြောင့်အခုလိုစိတ်ပူပန်တာတွေရှိနေတာပါတန်ဇာနီးယားခီးသွွားလုပ်ငန်းဟာနိုင်ငံစီးပွားရေးတစ်ခုလုံးရဲ့18%ရှိတာမို့အခုလိုခီးသွွားလုပ်ငန်းပြန်ဖွင့်ပေးတာက COVID-19 ကြောင့်နိုင်ငံစီးပွားထိခိုက်နေမှုကိုသက်သာစေမှာဖြစ်ပါတယ်ဒီချိန်ထဲမှာပဲတန်ဇာနီးယားအစိုးရရဲ့ကယောဂါကိုကင်တွယ်ပုံကလည်းနိုင်ငံတည်းရေရှည်မှာတက်ရောက်မှုကရက်တွေရှိလာမှာဖြစ်ပါတယ်ခင်ဗျကျွန်တော်ရဲမထုံပါ
မူဆလာဒီကမ္ဘာမီဒီယာထဲမှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းဆောင်မတွေကိုမူရင်းအပေါ်မှာပြတ်တုံ့ပြောပြမှာဖြစ်ပါတယ်ကျွန်တော်ကျော်စံတာပါဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုမြန်မာပြည်သူတွေထဲမှာနားလည်သူစိတ်မများလာဘူးဆိုတဲ့ခေါင်းစဉ်နဲ့ဥပနန္ဒနာချူရိုဂိုတီရဲ့ဆောင်မကိုဥစွာပြောပြလိုပါတယ်2018ကနေ2020အထိနှစ်နှစ်ကြာပြည်သူခဲ့တဲ့သူရစရာစစ်တမ်းတစ်ခုကိုကူကားပြီးတော့ပြည်စီမအွန်လိုင်းမှာရေးသားထားတာဖြစ်ပါတယ်အနယ်ဒီအစရာအနာအပီလင်းတတာဖော်ဆောင်လာတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဟာဘလောက်ထိရောက်မှုရှိသလဲဆိုတာလာမယ့်ရွေးကောက်ပွဲကြရင်ဒါတိတိကျကျစံကြည့်ရမယ့်အခြေအနေဖြစ်ပါတယ်မီဒီယာရဲ့ရေးသားချက်အရတော့အနယ်ဒီလက်ထက်မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေထင်တိုင်းမပေါက်ခဲ့ဘူးအနာခွဲရေးဒီမိုကရေစီဖော်ဆောင်ရေးအရက်အဖွဲ့အစည်းတွေလှုပ်ရှားမှုတည်င်းလွတ်လပ်ခွင့်ဘ ෝජ ချုပ်ကံမှုဆောင်ချရေးနဲ့ဖက်ဒရယ်ငြိမ်းချမ်းရေးဖြစ်စဉ်စတာတွေဟာတိုက်ပြီးတော့အားရစရာမရှိခဲ့ဘူးလို့ဝေဖန်ရေးသားနေကြပါရဲ့တဲ့။ကုကထားတဲ့စစ်တမ်းကရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်မှာအပတနင်္ဂနွေလုံးမှာတောက်ယူထားတဲ့စစ်တမ်းဖြစ်ပါတယ်။စစ်တမ်းအရဆိုရင်မြန်မာနိုင်ငံရင်ဆိုင်နေရတဲ့နိုင်ငံရေးလူမှုရေးပြဿနာအမျိုးမျိုးကိုနားလည်သဘောပေါက်သူဟာစစ်တမ်းမှာပါဝင်ဖြစ်စုသူရဲ့သုံးပုံတပုံတက်မပူဘူးလို့ဆိုထားပါတယ်။ပါဝင်ဖြစ်စုသူ33ရာခိုင်နှုန်းကသာဒီမိုကရေစီဆိုတာနားလည်ပြီးဘိုးထုတ်ကန်မှုဆော့ချရေးနဲ့ဖက်ဒရယ်စနစ်ကိုနားလည်သူကတော့20ကနေ22ရာခိုင်နှုန်းပဲရှိပါသေးတယ်။ Secularism လို့ခေါ်တဲ့နိုင်ငံရေးနဲ့ဘာသာရေးဖိကျဖြစ်နေရမယ်ဆိုတဲ့အယူအဆကိုသဘောပေါက်သူကတော့18ရာခိုင်နှုန်းသာသာပဲရှိတယ်လို့ဆိုပါတယ်။ဉာဏ်ဉာဏ်ရေးကိစ္စကိုနားလည်သဘောပေါက်သူကတော့အတော်များပြီး31ရာခိုင်နှုန်းကျော်ကျော်ကဉာဏ်ဉာဏ်ရေးဖြစ်စဉ်ဟာအနာဂတ်မှာအလားအလာကောက်နိုင်တယ်လို့မျှော်လင့်ရင်ကြည့်ရပါသေးတယ်။ဒီမိုကရေစီရေးအနာခွက်ရေးကိုစားပြုသောနိုင်ငံရေးရွေးကောက်ပွဲလူလတ်စွာဆန္ဒသဘောထားဖော်ထုတ်ခွင့်စရာတွေကိုကရင်ကရားတနင်္သာရီချင်းစားတဲ့ဒေသတွေမှာလူချင်းစုတွေကများပြားပြီးတိုင်းပြည်သားကြီးတွေမှာတော့စခိုင်းတိုင်းတစ်ခုမှာပဲနားလည်သဘောပေါက်ပြီးလူချင်းစုတော်တော်များတယ်လို့ဆိုရတယ်။ဖက်ဒရယ်စနစ်အတွက်အငင်းပွားပွဲသိအရေးကြီးပြဿနာတစ်ခုဖြစ်လာနေတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့် self determination ဆိုတာကိုပြည်နယ်တွေမှာသဘောပေါက်သူက28ရာခိုင်နှုန်းလောက်ပဲရှိလို့ဆိုထားတာပါ။gender equality လို့ခေါ်တဲ့ကျမ်းမာဒန်တူရေးကိစ္စကိုလည်းပြည်နယ်တွေမှာ32ရာခိုင်နှုန်းလောက်သဘောပေါက်ကြပြီးတိုင်းဒေသကြီးတွေမှာသဘောပေါက်သွားတော့23ရာခိုင်နှုန်းပဲရှိပါတယ်တဲ့။ဒါကဘာလို့ဖော်ပြနေတယ်လို့ဆိုရင်နိုင်ငံရေးသူပြင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတဲ့မြန်မာနိုင်ငံမှာနိုင်ငံရေးဘာသာရပ်နဲ့ပြည်သူနိတိဘာသာရပ်ကိုတနိုင်ငံလုံးကြည်ကြည်ပြတ်ပြတ်စင်ကြားခွင့်မရှိဘူးဆိုတာကိုပြသနေကြပဲဖြစ်ပါတယ်တဲ့။ပြည်သူတွေဒါတွေကိုသိရှိဖို့ပုံမူလိုအပ်လာရဲဆိုတာကိုမိမောင်းထုတ်ပြလိုက်ခြင်းလည်းဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ကမ္ဘာမှာအကြမ်းရှည်ဆုံးဖြစ်တဲ့မြန်မာနိုင်ငံရဲ့အင်တာနက်ပိတ်ဆို့မှုလူခွေးအဖွဲ့များဝေဖန်ဆွဲကောင်းစဉ်နဲ့အိန္ဒိယနိုင်ငံ The Wire Online မှာရေးသားထားတာကိုလည်းဆက်လက်ပြောပြလိုပါတယ်။အိန္ဒိယနိုင်ငံဂျမ္မူကာရှမီးယားပြည်နယ်မှာအင်တာနက်ပိတ်ဆို့တဲ့ကိစ္စကိုရေးပြီးအဲ့ဒီရဲ့နှစ်ပတ်စောလို့မြန်မာနိုင်ငံမှာပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်ရဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်နဲ့နေသာချင်းထိစပ်နေတဲ့ချင်းပြည်နယ်တို့မှာအင်တာနက်ပိတ်ဆို့ခဲ့တဲ့အကြောင်းကိုရေးသားထားဖြစ်ပါတယ်။2019မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရကြောင်းရိုဟင်ဂျာမွတ်စလင်တွေထွက်ပြေးခဲ့ရပြီးမြန်မာစစ်တပ်နဲ့ရခိုင်တပုံအေအေတို့အကြမ်းမှာတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။မိုဘိုင်းအင်တာနက်ဆက်သွယ်ရေးကိုမြောက်ဦးကျောက်တော်မင်းမြတ်ဘူးစီတော်မောင်တော်ဆရာရခိုင်ပြည်နယ်ကမြို့ကိုမြို့နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းမှာဆက်တင်ပြထားခဲ့တာပါ2019စက်တင်ဘာလကတော့မြို့နယ်တချို့မှာပြန်ဖွင့်ပေးခဲ့ပြီမဲ့2020ဖေဖော်ဝါရီမှာပြန်ပိတ်သွားပြီး voice နဲ့ sms တို့ကခွင့်ပြုထားတယ်လို့ဆိုရတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာ covid-19 ကရောဂါကူးစက်မှုများပြားလာတဲ့အတွက်မောင်တော်မှာတော့မေလ2ရက်နေ့ကဆက်တင်ဖွင့်လှစ်ပေးခဲ့ပြီမဲ့ကြံမြို့နယ်တွေမှာတော့ဆက်လက်ပိတ်ထားဆဲဖြစ်ပြီး လုံလုံရေးအခြေအနေတိုးတက်ကောင်းမွန်လာမှပြန်ဖွင့်ပြမယ်လို့ပြောကြောင်းလည်းရေးသားထားပါတယ် COVID-19 ကာယရောဂါကိုထက်သွင်းစဉ်းစားပြီးဒီလိုအင်တာနက်ပိတ်ထားတာကိုပြန်ဖွင့်ပေးဖို့ဂျွန်လ19ရက်နေ့မှာကုလသမဂ္ဂကလည်းမြန်မာနိုင်ငံအစိုးရကိုတိုက်တွန်းခဲ့ပါတယ်တဲ့နိုင်ငံတကာအခွင့်အရေးတောင်းဆိုတဲ့ဖွယ်စည်းရေးသတင်းလူလာခွင့်အုပ်စုတွေကသူရဲ့ဒီလိုရောက်ကိုဝေဖန်နေကြပေမဲ့မြန်မာစစ်တပ်ကတော့စီးရေးရွေးချက်တွေအမုန်းစကားတွေအစွန်းရောက်အမျိုးသားရေးအယူဆတွေကိုအွန်လိုင်းမှာရေးသားနေကြတဲ့အတွက်ပြည်ပခါပုံမဖြစ်စေရလို့အကြောင်းကြားတယ်ဆိုတဲ့အကြောင်း HRW လူခွေအဖွဲ့ကိုကူကာပြီးဖော်ပြထားပါတယ်။အင်တာနက်ပိတ်ဆို့ထားတဲ့အတွက် COVID-19 ကာယရောဂါနဲ့ပတ်သက်ပြီးပြည်သူတွေစီးရင်တည်ထိုက်တဲ့အခွင့်အရေးတွေကိုမရှိနိုင်တဲ့အပြင်ဆေးဘေးဒုက္ခတွေကိုစာနာမှုအထောက်အပံ့တွေပေးဖို့ကိစ္စမှာလည်းများစွာအခက်အခဲကြုံရတယ်လို့လည်းရေးသားထားပါခင်ဗျာ။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဇူလကစတင်ပြီးတော့ရုံးတွေပြန်ဖွင့်ခွင့်ပြုလိုက်တယ်လို့အလုပ်လုပ်ကိုင်နေကြတဲ့တီတူအများစုကလည်းပုံမှန်တိုင်းရုံးတက်ရုံးဆင်းနေထားနဲ့တွာလာနေကြပါပြီ။အစိုးရအနေနဲ့ပြင်ထွက်သွားလာနေတဲ့သူတွေကိုမက်စ်တက်ဖို့လက်စေးဖို့လူတဦးနဲ့တူ6ပေအကွာကနေပြောစားဖို့အသိပညာပေးလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေစေဖြစ်ပါတယ်။ဒီသူတွေအနေနဲ့လည်းဘလို့တုံ့ပြန်ကြသလဲဆိုတာကိုကြည့်ကြရအောင်ပါ။မက်စ်လ23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုတွေ့ရှိပြီးတဲ့နောက်မှာတော့အစိုးရကရောဂါပြန့်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့ပါတယ်။ဒီသူအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းဝင်တွေမှာအိမ်ကနေလှုပ်ဆောင်ကြဖို့ညွှန်ကြားချက်တွေကိုထုတ်ပြန်တဲ့အတိုင်းလိုက်နာဆောင်ရွက်ခဲ့ကြပါတယ်။လက်ရှိအခြေအနေမှာတော့ COVID-19 ကိုတားဆီးကာကွယ်ရေးနဲ့ပတ်သက်ပြီးတော့ကန့်သက်ချက်တွေရှိနေသေးတဲ့အတွက်စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်မှုတွေရှိနေသေးဖြစ်တယ်လို့သိရပါတယ်။ကုမ္ပဏီဝန်ထမ်းဖြစ်သူကိုကျော်စင်ကိုကလည်း COVID ကြောင့်လုပ်ငန်းပုံစံတွေပြောင်းလဲသွားပေမဲ့ပုံမှန်လုပ်ငန်းတွေလည်းပတ်နိုင်အောင်ကြိုးစားနေရတာတွေ့မြင်သလိုကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုလည်းလုပ်ငန်းရှင်တွေအနေနဲ့ရောဝန်ထမ်းတွေအားလုံးကပါလိုက်နာနေတယ်လို့သူအမြင်ကိုပြောပါသေးတယ်
။အလုံးတောင်ပုံမှန်တော့လုံးတော့လုံးနေပြဒါပေမဲ့အရင်အားတဲ့စားတော့ကျော်အလုံးချင်ရတော့နည်းနည်းပြောင်းသွားပါမယ်။ဟုတ်အလုံးချင်အရင်အားတော့ကျွန်တော်တို့ညနေပိုင်းကိုလက်ရှိခုထပ်ပြီးညနေပိုင်းကို၄နာရီခွဲမှဝေးတဲ့ရတယ်ခင်ဗျ။အခုကတော့ကျွန်တော်ကုမ္ပဏီပိုင်းကလုံးပေးထားတော့ဒီ၄နာရီခွဲအထိမလုံးရပဲနဲ့၂နာရီခွဲဝေးသိမ့်ပြီးရှုံး၃နာရီထိုးအောင်ကြည့်ရပါတယ်ခင်ဗျ။ကျွန်တော်ဒီ mask ဆိုလို့ရှိရင်သူဟိုကတရက်ကိုတစ်ခုပုံမှန်ပေးပါရဲ့။ပြီးတော့ face cover တွေထုတ်ပေးထားပါခင်ဗျ။ပြီးတော့ hand gel ဆိုရင်သူဟိုလိုတလောက်အသုံးကျွန်တော်ဘူးလေးတွေနဲ့ထုတ်ပေးထားပါတယ်မတ်စောပုံမှန်တော့တက်ထားပါတယ်ဒါပေမဲ့ face cover အရန်လူချုပ်လူသွားလူလာများတဲ့နေရာတော့ဘာလို့ဆိုတော့ face cover ပါတက်ပါတယ
်လက်ရှိအချိန်ဒီမှာတော့မတ်လာကနေလီလာအတွင်းမှာယောဂကူးစက်ခံရသူပေါင်း300နီးပါးခန့်ရှိလာခဲ့ပေမဲ့တည်ဆုံးသူ6ဦးခန့်သာရှိတဲ့အတွက်အစိုးရရဲ့ထိန်းချုပ်မှုနဲ့စီမံခန့်ခွဲမှုကိုကောင်းမွန်တယ်လို့ပြည်သူတွေကယူဆကြပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုကိုထိန်းချုပ်နိုင်တဲ့အနေအထားမျိုးရှိနေတယ်။ယူဆမိတယ်လို့ရန်ကုန်မြို့ကတက္ကသိုလ်ကျောင်းသူတူဖြစ်တဲ့မတ်တရာစောမင်းကသူ့အမြင်ကိုပြောပါတယ်
။အစိုးရအနေနဲ့လည်းအများကြီးလုပ်ပေးရတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ COVID နဲ့ပတ်သက်ပြီးတော့ကျောင်းမှာတော့အများကြီးလုပ်ပေးပါတယ်။ပါချုပ်ကြီးကတော့ဟိုကျောင်းထဲမှာရှိရဲလုံကြုံရေးမှန်တယ်များလဲစံနေစီလဲစုပေးရဲပြီးတော့ COVID နဲ့ပတ်သက်တဲ့ဟောပြောပွဲတွေပြီးတော့လက်ကိုဘလို့ဆေးရတာလဲပြီးတော့ဆရာမတွေကိုလဲတေးအစာလေးကိုတင်ရောက်ပို့ချနေကြပါရှင်ဒီမှာတို့ခန်းထဲမှာဆိုရင်လဲလူတွေကအယောက်50လောက်စတင်ရဆိုတော့အခန်းတော့အဲ့လောက်ရှိမကျင်းပေမဲ့လဲ3ပေချား6ပေချား ကွာပြီးတော့အနည်းဆုံးတော့စတင်ပြင်မယ်ထင်ပါတယ်ပြီးတော့ mask လေးတက်ပြီးတော့တေချာလက်ကိုဆေးမယ်ဆိုရင်တော့ဒီအနေနဲ့နေပြီးလုံးမအောင်ထင်ပါတယ်ရှင့
်ဒီလိုအနေထားမှာပဲပြည်သူများစုကအစိုးရရဲ့ထိန်းချုပ်မှုနဲ့စီမံခန့်ခွဲမှုတွေကြောင့်ကိုဗစ်ချိန်နေကိုမြန်မာနိုင်ငံမှာထိန်းချုပ်နိုင်တဲ့အနေထားမျိုးရောက်နေပြီလို့ယူဆလက်ခံလာကြတဲ့အတွက်ပုံမှန်ချိန်နေမျိုးကိုရောက်စီခြင်းမီလို့လည်းပြောဆိုကြတာတွေကိုတွေ့ရပါတယ်။ကုမ္ပဏီဝန်ထမ်းတူဖြစ်တဲ့ဦးစိုးလင်ကလည်းသူ့အမည်ကိုခုလိုပြောပါတယ
်။အစိုးရကိုဗစ်တပတ်သက်လှုပ်ဆောင်ပေးတာတော့ဥပဒေနဲ့လည်းအားလုံးသဘောကျတာပေါ့နော်။ကိုပေါ့နော်ကျမကြီးနဲ့ပတ်သက်ပြီးလုံခြုံမှုမတ်တပ်ဖို့အပြင်ထွက်ရင်ဟန်းချက်လေးလေးလက်ကိုပတ်သွားဖို့တော့ကိုအလုပ်ငန်းနဲ့ဝင်တော့မယ်ဆိုရင်လက်ကိုလုပ်ငန်းနဲ့ရောက်ပြီဆိုတော့လက်ကိုဆက်ပြတဲ့စိတ်ဟန်းချက်လေးပို့မတ်တပ်ပြီးတော့အလုပ်လုပ်ဖို့ပေါ့နော်
လူများစုအနေနဲ့ကိုဗစ် -19 ကိုစတင်ကူးစက်ခံခဲ့ရတဲ့မတ်လတုန်းကလိုရောဂါပိုးကူးစက်ခံရမှာကိုစိုးရိမ်စိတ်နဲ့ကာကွယ်ကြတာမျိုးမဟုတ်တော့ဘဲနဲ့ပုံမှန်အနေထားတိုင်းပြန်လည်သွားလာနေကြတာကိုတွေ့မြင်ရတဲ့အတွက်ရောဂါပိုးကူးစက်မှုကိုမထိန်းချုပ်နိုင်တော့မှာကိုလည်းစိုးရိမ်မိရဲ့လို့မောင်ကျော်စင်ကသူ့ရဲ့အမည်ကိုပြောပါတယ
်။ကြောင်းလဲတာတွေတော့များများတော့ကြောင်းတော့ကြောင်းလဲပါရဲ့။ဒါမဲ့ခုချိန်ကြီးတော့ကျွန်တော်မြင်တွေ့နေတဲ့ရာဘုံမျိုးတွေသွားလာတာပြပုံမှန်တိုင်းပြင်ဖြစ်နေတာပုံမှန်တိုင်းပြင်ဖြစ်နေတယ်ကျွန်တော်ဆိုးတော့ဆိုးရင်းနေတာ
ရုံးတွေနဲ့လူများဆက်ဆက်မှုရှိနေတဲ့နေရာတွေမှာတော့ COVID-19 ကူးစက်မှုကိုတားဆီးကာကွယ်နိုင်ရေးအတွက်လက်သန့်ဆေးများချထားပေးတာအပူချိန်တိုင်းပြီးမှသွားလာခွင့်ပြုတာတို့ကိုအစိုးရညွှန်ကြားထားတဲ့အတိုင်းဆောင်ရွက်နေတာကိုတွေ့ရှိရပြီးတော့စားတောက်ဆိုင်တွေဈေးတွေလူများသွားလို့ရတဲ့နေရာတွေမှာလည်းအစိုးရရဲ့ညွှန်ကြားချက်အတိုင်းလှုပ်ဆောင်နေကြတာကိုတွေ့မြင်ရပါတယ်
ကိုပေးကာကွယ်နဲ့ပတ်သက်လို့တော့သူကရုံးနေမှာတော့ပါအပူချိန်တိုင်းနားတော့ဆက်သေးတယ်နားတော့ပြီးရင်ဟန်းကျဲတွေသူတို့မှအပူချိန်မဟုတ်နော်ဥပ္ပပိုးမရှိဘူးရှိပါဆက်သေးတယ်ဆက်သေးတော့မရှိဘူးဆိုရင်ဒါတော့လက်သေးဟန်းကျဲကြပါဘောနော်သေးခိုင်းတယ်သေးခိုင်းပြီးတော့မှရုံးနဲ့အဝင်ဖို့ပြည်တာပေါ့နော်ရုံးတော့တော့မယ်ဆိုရင်တော့ကိုပါကာကွယ်ဖို့ကမတ်ဆက်မယ်ဒီကနေယူအရင်တော့လက်တွေကိုဟန်းကျဲနဲ့ပုတ်သွားမယ်ရုံးရောက်ရင်ဆက်ပြလက်ဝဆက်ပြနဲ့ဆေးမယ်ဟန်းကျပ်ပို့မယ်မတ်ဆက်မယ်ကိုပြန်ပြီးအပူချိန်ပြန်တိုင်းတော့ဗောနော
်လက်ရှိချိန်ဒီမှာတော့ကျောင်းတွေကိုပြန်ဖွင့်စီချင်နေတဲ့မတ်တရာကတော့စိုးရင်ရပေမဲ့လက်ညွန်ချက်တွေတိုင်းလိုက်နာမယ်ဆိုရင်တော့ထိန်းချုပ်နိုင်နိုင်မယ်လို့ယူဆမိကြောင်းသူမရဲ့အမည်ကိုပြောပါတယ
်စိုးရင်ဟိုရှိရတယ်အကုန်လုံးမှာအလုံးလုံးနေကြလူအကုန်လုံးလဲပါလုံးမလုံးမရပြည်မရဖြစ်တော့အခက်အခဲတွေအများကြီးရှိပါတယ်ဒါပေမဲ့ဒီချိန်မှာဒါကြီးအကုန်လုံးပြောင်းပါညီမတို့ရှေ့ဆက်ပြီးတော့ဖြစ်နိုင်စတင်လို့လည်းရပါဘူးအခုကဘာမှလည်းလုံးမရဒါပေမဲ့ online ကနေတချင်းတင်နေရတာလည်းကောင်းပေမဲ့လည်းခါကြီးကြ online ကနေတင်တာတိတ်ပြီးတော့အထောက်အကူမဖြစ်တာလည်းတွေ့ရတယ်ပေါ့အဓိက face to face တင်ရတာညီမပြတ်ပို့ပြီးအဆင်ပြေအားကြောင့်မလို့ဒီယောဂါကြီးဆေးမြန်အလုံးပေါ်မှဆာကောင်းကောင်းမွန်ပင်ရမယ်လို့ထင်ပါတယ်ဆာလည်းအရင်အသိနေနေပါကိုယ်ကိုယ်တိုင်တက်မယ်ဆိုရင်လည်းဟုတ်အဓိက mask ဆိုလက်ဆေးရတော့ပဲအဓိကတော့ဟုတ်ပြီးတော့ညီမတို့ကြောင်းကလည်းနည်းကျင်းတော့ကျင်းပြီးလူကလည်းများတယ်စာသင်တဲ့လူကလည်းများဆိုတော့အဓိကအဲစနစ်တကျနဲ့ကိုယ်တိုင်လည်းကာကွယ်နိုင်မှသူများလည်းမကူးနိုင်ပါလေအားကြောင့်မလို့ကိုယ်တိုင်လည်း mask တက်မယ်ဟုတ်လက်ဆေးမယ်လက်ကိုယ်လည်းတခြားဆေးမယ်ဆိုရင်တော့အဆင်ပြေပါတယ်ဟုတ်
မြန်မာနိုင်ငံမှာအခြေခံပညာထက်တန်းကျောင်းများပြန်ဖွင့်နိုင်ဖို့အတွက်စီစဉ်နေပါတယ်။ကျောင်းသားမိဘတွေအနေနဲ့လည်းစိုးရိမ်မှုတွေရှိနေပေမဲ့အများစုကတော့ကျောင်းတွေကိုပြန်ဖွင့်စီခြင်းနဲ့လို့သိရပါတယ်ရှင်။ကျမမေတ္တာဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်ဘတ်စင်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါအင်းကြီးချင်းအိန္ဒိယမှာဂန္ဓာယကျန်းကောင်တွေကြာလို့တီးနှံဆိုင်ခင်းတွေဆူဆူရွရွပျက်စီးနေရခြင်းမြန်မာနိုင်ငံမှာလည်းဂန္ဓာယကျန်းကောင်တွေဝင်ရောက်လာနိုင်ခြင်းအတွေ့ကြိုတင်ပြင်ဆင်နေကြပါတယ်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO လမ်းညွှန်ချက်တွေနဲ့အညီစကိုင်းတိုင်းအတွင်းကြိုတင်သတိပေးပြင်ဆင်နေတဲ့အခြေအနေတွေကိုစကိုင်းတိုင်းစိုက်ပျိုးရေးဌာနညွှန်ကြားရေးမှူးဦးဝင်းလိုက်ဦးကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒီကနရာချင်းတို့ရဲ့တရင်းနဲ့ပတ်သက်ပြီးပေါ့အပိဝေထုတ်ပြန်ခြင်းဒီ ဒါရမရှိတယ်ဒီပါကစ္စတန်တို့အိန္ဒိယတို့အီရန်တို့မှာဝဲမှုကချင်းချင်းကြည့်ပြီးတော့စစ်တမ်းမှုချုပ်ကနေပြီးတော့ကျွန်တော်တို့တိုင်းဟာဒီအိန္ဒိယနဲ့နှီးစပ်နေတဲ့အတွက်အရင်ဆုံးကြေညာချက်တွေထုတ်ပြန်ပြီးတော့ဒီဘိုးတွေနဲ့ပတ်သက်ပြီးထောင်သူတွေသိရှိအောင်ပြင်ပြပေးပါလို့လိုက်ညွန်တဲ့အတွက်ကျွန်တော်တို့စတိုင်းတိုင်းကအရင်ဆုံးစပြီးတော့အလတ်လုပ်ပါလေခင်ဗျာ
ဒီစတိုင်းတိုင်းကဟိုဝင်လာနိုင်ခြင်းအများဆုံးဖြစ်နေတယ်ဆိုတဲ့အနေထားပါလားရှင်ဆရာ
ဟုတ်ကဲ့ကျွန်တော်တို့ကဟိုအိန္ဒိယနယ်စပ်နဲ့လည်းကြီးတယ်တော်ပြီးတော့ဝင်လာမဲ့ဒီလမ်းကြောင်းတွေပေါ့နော်အဲဒီကကုလူဆက်သွယ်မှုလည်းရှိနေတဲ့ခါကျတော့ကျွန်တော်တို့ဘက်ကတကယ်လို့ရှောက်လာတဲ့ကျူးတင်ပြည့်စုံနေအောင်ကောက်ွေးနေအောင်ကျွန်တော်တို့ကဆောင်ရွက်ချင်းပြုပါရခင်ဗျာ
ဘယ်ချိန်ကာလလောက်ကိုစိုးရိမ်ပါသလဲ
ကျွန်တော်တို့ကကျွန်တော်တို့ရဲ့အသီးနဲ့မိုးသီးနဲ့ဆက်ပြုပ်ပြီးမှုဟာဒီဇူလိုင်ဩဂတ်မှာဖြစ်ပါရခင်ဗျာသူတို့ဝင်လာနိုင်တယ်လို့အဖေကခံမှတ်ချက်ကလည်းပဲကျွန်တော်တို့ကဆိုလာကုန်ပေါ့ဇူလိုင်ဩဂတ်ဒီတော်တွေမှာဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ရဲ့စိုက်ထားတဲ့ပြည်နယ်ကြီးအမော်ရောနောက်တခြားသောစိုက်ခင်းနေပုံမှာရောဒီလိုလေးကြောက်ရွံ့မှုကိုကျွန်တော်တို့ကစိုးရိမ်ပါတယ
်ဟုတ်ကဲ့အခုလောလောဆယ်ဒီစကိုင်းဘက်မှာဒီအချိန်ကဟိုဗာစီးနံနေအများဆုံးစိုက်ပါလေဆရာစပားပဲလားရှင်ဆရာ
အခုချိန်မှာတော့ကျွန်တော်တို့ကမိုးကောင်းတော့နေတွေမှာဟိုမိုးစပားတွေကျွန်တော်တို့စတင်ဆက်ပြိုးတဲ့အချိန်ဖြစ်ပါတယ်။ကြံတဲ့ဒေသတွေမှာလည်းပဲကျွန်တော်တို့ပြည်နယ်တွေရှင်းသိမ်းသိဖြစ်တဲ့အတွက်အသီးနယ်တွေကတော့ပြင်ဆင်ချိန်ကာလဖြစ်ပါတယ်ခင်ဗျာ
။တကယ်လို့ဝင်လာခဲ့လို့ရှိရင်ဘယ်သီးနှံတွေပျက်စီးဆုံးရှုံးနိုင်ခြင်းရှိပါသလဲ။ဆရာတို့ဌာနဘက်ကတွက်ထားတာများရှိပါသလားရှင်။
ကျွန်တော်တို့စာပြေဥပဒေပညာရှင်တွေအနေနဲ့တွေ့ချက်ထားတာကတော့ဒီနံကောင်တွေရဲ့သဘာဝအတိုင်းပဲပေါ့နော်လေခွင်းတွေမှာကြာရင်လေခွင်းတွေမှာပြတ်မယ်တခြားသူတို့အစာအတွက်ပေါ့သူတို့ကတခြားသီးနှံတွေကိုလည်းဆောက်တော့ဖြစ်စီမယ်ဆိုရင်တခြားစိုက်ခင်းခင်းခင်းရဲ့သူတိဝလာစိုက်ခင်းတွေမှာကြာရောက်နိုင်ခြင်းရှိတယ်အဲဒါကြောင့်မို့လို့ကျွန်တော်တို့ကကြိုတင်ပြင်ဆင်ထားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ FAO ကခံမှန်းထားတဲ့တွေ့ချက်ထားတဲ့သတိပေးထားတယ်ဆိုတော့ FAO ဘက်ကရောအခုအညီရပါသလားရှင်ဒီမြန်မာနိုင်ငံအနေနဲ့
ဟုတ်ကျွန်တော်တို့ကကြိုတင်ပြင်ဆင်မှုစတင်ဆောင်ရွက်ဆဲဖြစ်ပါတယ်ခင်ဗျာတကယ်၍ပေါ့ဒီလိုမျိုးဟိုကနာအကျိုင်းကောင်တွေဝင်လာမယ်ဆိုခဲ့ရင်ကျွန်တော်တို့ကဒီကနာအကျိုင်းကောင်ဟုတ်မို့ဟိုတက်ခွဲစစ်စစ်အတည်ပြုရပါမယ်ခင်ဗျာအတည်ပြုပြီးရင်ကျွန်တော်တို့ကအပ်ပေကိုချိတ်ဆက်ပြီးတင်ပြပြီးဆောင်ရွက်ရမှာဖြစ်ပါတယ်ဒါကြတော့နိုင်ငံဖြစ်တော်ပုံမှန်ဖြစ်တဲ့အတွက်ဒါအပ်ပေကိုကျွန်တော်တို့ဟိုပြည်အောင်စုဝန်ကြီးဌာနကိုပေါင်းဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်မှာတော့ဧကတိမ့်နဲ့ချီပြီးတော့ဖြက်စီးတာရှိပါတယ်ဆရာဆိုတော့မြန်မာနိုင်ငံရဲ့ဟိုကြုံတွေ့ရနိုင်တဲ့အန္တရာယ်ပေါ့နော်ဆရာတို့ဘလောက်ထိတွက်ချက်ထားပါသလဲရှင်ရာဂိုင်းတော့ဘလောက်လောက်ရှိပါသလဲဝင်လာနိုင်ကြပေါ့ဆရာ
ကျွန်တော်တို့ဒီဝင်လာနိုင်ခြင်းအနေထားကတော့အဲ့ဒီကာလကိုတွက်တဲ့အခါမှာကျွန်တော်တို့ကဟိုဇူလိုင်ဩဂတ်ကကျွန်တော်တို့ဒီမှာကမိုးကောင်းကောင်းရွာနေပါတယ်ဆရာမိုးတော့အလင်းဖြစ်နေပြီနောက်တစ်ခုကသူတို့ဝင်လာမယ်ဆိုရင်လည်းကျွန်တော်တို့ကဒီအိန္ဒိယဘက်ကဝင်လာမယ်ဆိုတော့ကျွန်တော်တို့ကချင်းတောင်တန်းတွေဖြစ်ရမယ်။နောက်ပြီးတော့နာဂတောင်တန်းတွေကိုဖြစ်ရမယ်ဆိုအေးမြတဲ့ဟိုဒါဒီအေးမြတဲ့ဒိန်တောင်တန်းတွေကိုဖြစ်ရမယ်။နောက်ပြီးတော့ဘုံတုံလေးနဲ့လည်းသူတို့ကရင်ဆိုင်ရမယ်ဖြစ်တဲ့အတွက်သူတို့ကကျွန်တော်တို့နိုင်ငံတွေကိုဘလုံးနဲ့အရင်နဲ့ဒီလိုဝင်လာနိုင်ဖို့အခွင့်အလမ်းအင်မတန်မှနေပါတယ်ခင်ဗ
ျ။စီးဖြန့်တဲ့အခါမှာလည်းနောက်တစ်ခုကစီးဖြန့်လိုက်တဲ့သီးနှံတွေရဲ့စားသုံးနိုင်ဘူးဘီအန်ဒီရဲ့ကင်မကင်းဆိုရလဲမိကုန်းတစ်ခုထပ်ဖြစ်ပါတယ်ဆိုတော့ဆရာတို့တကယ်လို့ဖြစ်လာနိုင်ခြေရှိတဲ့အပေါ်မှာပြင်ဆင်ထားတဲ့အပေါ်မှာဒီစေးဖြန့်လာတယ်တော့ပါမယ်ထင်ပါတယ်ဆရာဘာတွေပြင်ဆင်ထားပါသလဲရှင
်ကျွန်တော်တို့နိုင်ငံမှာလည်းဒီတဘောဝပိုးသက်ဆေးလုံးလို့ရတဲ့ပစ္စည်းတွေအများကြီးရှိပါတယ်ခင်ဗျာဥပမာချက်သွင်းပြီးပိုးသက်ဆေးကြီးဘရုပ်ပိုးသက်ဆေးကြီးနောက်တစ်ခါကျတော့ဆေးရွက်ကြီးပိုးသက်ဆေးကြီးအများကြီးလုံးလို့ရပါတယ်အဲ့ဒါတွေကိုတောင်သူတွေကိုကျွန်တော်တို့ကလုံင်းတွေကိုလိုက်ပြီးတော့အခုစကိုင်းတိုင်းထဲမှာရောတိုင်းနိုင်ငံလုံးမှာရောတင်ကြပေးနေပါတယ်။အဲ့တော့ကျွန်တော်တို့ကသူတို့လာပြီးစောင့်နေမှာမဟုတ်ပါဘူး။ကျွန်တော်တို့ရဲ့စိုက်ခင်းတွေပေါ်မှာသဘာဝကိုသက်စေလူအန္တရာယ်မပြုစေတဲ့သဘာဝကိုသက်စေနဲ့ဖြန့်ထားပါမယ်။အဲ့ဒါအားလည်းပြီးတော့ကြိုတင်ကောက်ခွင့်ထားပါမယ်။နောက်အစုအဖွဲ့လိုက်ရောက်လာရင်လည်းကျွန်တော်နိုင်သမျှကျွန်တော်တို့ကမန်နျူရယ်ကော်ထိုးပေါ့လူအားနဲ့ကောက်တာတွေသတ္တိဆန်အစာဖြင့်ကျွေးပြတာတွေကျွန်တော်ဆောင်ရွက်ပါမယ်။နောက်ပြီးတော့ကျွန်တော်တို့ကဟိုဖမ်းလို့ရတဲ့နေရာတွေမှာသူတို့ trust ပေါ့ထောင်ချောက်တွေနဲ့ကျွန်တော်တို့ကဖမ်းပေးပါမယ်။နောက်ဆုံးမှကျွန်တော်တို့ကပိုးသက်ဆေးကိုတုံးသိမ့်မယ်လို့ယူဆလာမှကျွန်တော်တို့ကတုံးမှာဖြစ်ပါတယ်။ပိုးသက်ဆေးကကျွန်တော်တို့အနေနဲ့နောက်ဆုံးပိတ်မှကျွန်တော်တို့ကတုံးဆွဲပါမယ်ဖြစ်ပါတယ်ခင်ဗျာ
။ကြာဒီတောင်းသူတွေဘက်ကပူပေါင်းဆောင်ရွက်မှုကရောအားရစရာကောင်းပါလားရှင
်။ဒီတိုင်းဒီတိုင်းအတွင်းမှာကျွန်တော်တို့ကဒီဂျွန်လာရမဘတ်တွေကညွှန်ကြားမှုချုပ်ရဲ့လက်ညှိုးချက်ကိုရပြီးရကျွန်တော်တို့ဝန်ထမ်းချင်းကျွန်တော်တို့ POD ထင်မီတွေပေးလိုက်ပါတယ်။ပြည်ပြည်တော်၂၂ရက်နေ့ကနေစပြီးတော့ကျွန်တော်တို့ကဒီရှီရန်စကန်နေရာလေးတစ်ချက်တောင်သူအားလုံးကိုအသိပညာပေးပါတယ်။ဆောင်းဟောစရာကောင်းတာကတောင်သူတွေကဒီသီးနှံပြတ်ဖို့ကောက်ွယ်ခြင်းနဲ့စိတ် သူတို့မှာတော်တော်လေးထက်သန်ကြတယ်။ကျွန်တော်ဌာနနဲ့လည်းပူးပေါင်းဆောင်ရွက်မှုအားကောင်းတဲ့အတွက်ကျွန်တော်တို့တင်ပြပေးတဲ့သဘောပေါက်တဲ့စီ30နီးလေးနောက်ပြီးတော့ကျွန်တော် IPS စနစ်တွေကိုလိုလိုလားလားသူတို့တင်ယူကြတဲ့အတွက်ကျွန်တော်တို့တော်တော်လေးကိုယ်ပိုင်ဝမ်းသာပြီးဖြစ်ရပါတယ်။
ဟုတ်ကဲ့ပါရှင်ဆိုတော့ဒီကေလို့ဒီဂန္ဓာယကျန်းကောင်နဲ့ပတ်သက်ပြီးတော့တောင်သူတွေဘက်ကလယ်သမားတွေဘက်ကတန်တရားရှိတယ်ဆိုရင်ဆရာတို့ကိုဘယ်လိုအကြောင်းကြားရမလဲရှင်ဆရာ
ကျွန်တော်တို့သတိတိုင်းအတွင်းမှာရှိတဲ့ရုပ်နဲ့ဆက်ပြွေးဥသိဌာနရုံးမှာရှိတဲ့ဝန်ထမ်းတွေရုပ်နဲ့ဥသိမှုကနေတယောက်ချင်းထိဖုန်းနံပါတ်တွေကိုလည်းကျွန်တော်တို့ကြေညာပေးထားပါတယ်နောက်ပြီးတော့ရုပ်နယ်တွေမှာရှိတဲ့စကမ်းတွေဒီပညာဖြန့်ဖြူးရေးစင်တာတွေတမျိုးနယ်ကိုအနည်းဆုံး၅ခုတော့ဖွင့်ထားပါတယ်ခင်ဗျအဲ့ဒီအစအဦးတွေမှာလည်းဝန်ထမ်းတွေကအခြေချနေထိုင်ပြီးတော့ဖိနပ်ဖြတ်ပိုးပွားတာဝန်ရေးနဲ့ဆက်တွဲပညာပေးရေးကိုဆောင်ရွက်နေရပါတယ်။အဲ့ဒီဒီပုံလေကျွန်တော်တို့အခြေအနေရွေးကျွန်တော်တို့တရေပို့လို့ရပါတယ်။နောက်ကျွန်တော်တို့တိုင်းဒေသကြီးအစိုးရရဲ့အားပေးကူညီမှုနဲ့သူကရကျေးအုပ်ချုပ်ရေးမှုတွေကိုတရေပို့အဲ့ဒီကနေပြီးတော့မြို့နယ်စီမံခန့်ခွဲရတဲ့အချက်ဆက်ပြေးရေးနဲ့ပူးပေါင်းပြီးတော့ဒီပိုးတွေကိုရှားရောက်လျင်တက်အောင်ချင်းကျွန်တော်ချက်ချင်းပြီးအောင်စီမံထားပါတယ်ခင်ဗျာ။
စကိုင်းတိုင်းဆိုက်ပြိုးရေးဦးစီးဌာနညွှန်ကြားရေးမှူးဆရာဦးဝင်းလှိုင်ဦးအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြန်ရွှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေချင်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်တဲ့မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့အမေရိကန်သဘာဝတမိုင်းပြလိုက်ကထင်ရှားတဲ့ခေါင်းဆောင်တူရဲ့ရုပ်တုကိုဖယ်ရှားဖို့လုပ်နေကြပါတယ်သမ္မတဟောင်းသီယိုဒိုရူးဇဗတ်ရဲ့ရုပ်တုဟာနှဲချမှုလူမျိုးရေးခွဲခြားမှုတွေရဲ့အမှတ်အသားဖြစ်တယ်ဆိုပြီးတော့ပြားရဲ့အဝင်မှာထားတဲ့အဲ့ဒီရုပ်တုကိုဖယ်ရှားပေးဖို့တောင်းဆိုနေကြတာတော့ကြားပါပြီပြားရရဲ့ Central Park ပန်းချံဘက်ကဝင်ပေါက်မှာ1940ခုနှစ်ထဲကထားခဲ့တဲ့ဒီကျေးရုပ်တူကြီးမှာတမန် Roosevelt ကမြင်းပေါ်မှာထိုင်နေပြီးတော့သူ့ရဲ့တစ်ဖက်တစ်ချက်မှာတော့ဌာနေ American တိုင်းရင်းသားတဦးနဲ့ African တွေဘွားတဦးတို့မတ်တပ်ရက်နေတဲ့ပုံဖြစ်ပါတယ်။အခုလောလောဆယ်တော့ဒီရုပ်တူကိုဘယ်တော့ဖြုတ်ချမလဲ။ဘယ်နေရာမှာသွားထားမလဲဆိုတာတော့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။ပြားလိုက်ကထုတ်တဲ့ကြေညာချက်ထဲမှာတော့သူတို့ဒီရုပ်တူထားတာကိုတော့မကြိုက်ပါဘူး။ဒါပေမဲ့တမန် Roosevelt ကိုတော့ကန့်ကွက်တာမဟုတ်ဘူးလို့ဆိုပါတယ်။တမန် Roosevelt ရဲ့အဖေဟာဒီပြားလိုက်ကိုစတင်တည်ထောင်ခဲ့တဲ့သူဖြစ်ပြီးတော့တမန် Roosevelt ကလည်း American ရဲ့26ရောက်မြောက်တမန်မဖြစ်ခင်မှာနယူးယောက်မြို့တော်ဝင်ဖြစ်နေလဲတာဝန်ထမ်းဆောင်ခဲ့တာပါ2019ခုနှစ်မှာတော့ဆန္ဒပြသူတွေကဒီရုပ်တုရဲ့အောက်ခြေကိုသူတွေကိုကိုးစားပြုတဲ့အနီရောင်ဆေးရည်တွေနဲ့ပတ်ခဲ့ပြီးတော့ဒီရုပ်တုဟာအမျိုးသားကြီးစိုးရေးဝါဒလူမျိုးတွေပုံမြင့်မြတ်တယ်လို့ခံယူခြင်းနဲ့အမေရိကတိုက်ကိုရောက်ရှိအခြေချလာသူတွေရဲ့နေချက်ကျူးကျော်မှုတွေကိုဖော်ညွှန်းနေလို့ဒီရုပ်တုကိုဖယ်ရှားပေးဖို့ညင်ညာချက်ထုတ်ပြီးတော့တောင်းဆိုခဲ့ကြပါတယ်ပုံမှန်အဖြစ်ဆိုရင်တော်ဝင်ဘီရင်ဘီရင်မတွေရဲ့ပုံတွေကိုပဲဦးစားပေးဖော်ပြလေးရှိတဲ့ဗြိတိရှားစာလိုက်တစိတ်ကောင်းဟာအခုတော့ဘီရင်မဆိုတဲ့နာမည်နဲ့ကြော်ကြားတဲ့ Wyatt Rock ဂီတာအဖွဲ့ Queen အဖွဲ့ရဲ့ပုံတွေနဲ့ဒီအဖွဲ့ရဲ့နှစ်50ပြည့်သက်တမ်းမှာအထူးတစိတ်ကောင်းဖြစ်နေရိုင်းနှိပ်ထုတ်ဝေလိုက်ပါတယ်ပုံပေါင်း73ပုံပါတဲ့အဲ့ဒီဒစိတ်ကောင်းတွေကိုလာမဲ့လာတယ်မှာရောင်းချဖို့ရှိပြီးတော့ပုံတွေထဲမှာတော့သူတို့ရဲ့အကြောကြားဆုံးတေးအယ်ဘမ်မျက်နှာဖုံးတွေ Queen အဖွဲ့ရဲ့အောင်မြင်ထင်ရှားတဲ့ဖျော်ဖြေမှုပုံတွေနဲ့1984ခုနှစ်ကသူတို့ရဲ့ပထမဦးဆုံးစတူဒီယိုရိုက်ကွင်းပုံတွေပါဝင်မှာဖြစ်ပါတယ်။တပြားလုံးတန်း300ကျော်ရောင်းချခဲ့ရတဲ့ Queen အဖွဲ့ဟာအခုလိုမျိုးဗြိတိသျှစာလိုက်ဒစိတ်ကောင်းမှာဖော်ပြခံခွင့်ရတဲ့တတိယမြောက်ဂီတအုပ်စုဖြစ်ပါတယ်။ပထမဒစိတ်ကောင်းကတော့2009ခုနှစ်က Beatles အဖွဲ့ဖြစ်ပြီးတော့2016ခုနှစ်တုန်းကတော့ Pink Floyd အဖွဲ့နဲ့လည်းတစိကောင်ထုတ်ခဲ့မှုပါတယ
် World News As kids across the globe stay inside to stay healthy Elmo brings the world to you
တကမ္ဘာလုံးကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပること ကူးစက်မှုကပ်ပြီးကြောင်းအလုပ်တွေကျောင်းတွေပိတ်ပွဲလမ်းတပင်တွေကစားကွင်းတွေပိတ်ပြီးတော့လူအများစုအိမ်ထဲမှာနေနေရတဲ့အခြေအနေရှိပြီးတော့ပုံမှန်ရှင်တန်လဲပတ်တဲ့ဘဝပုံစံဂျိုးတို့မောက်ခုံဖြစ်ရတာကိုကလေးတွေရင်ဆိုင်နိုင်ဖို့အတွက် Sesame Street ကလေးရုပ်တံအစီအစဉ်ကအထူးဇာတ်လမ်းတစ်ပုဒ်ဖန်တီးထုတ်လုပ်လိုက်ပါတယ် Elmo Cookie Monster နဲ့အားစားကနေအရှိအလဲပိုင်းနေရာအနှက်ကမတ်ပတ်ရုပ်သေးရုပ်လေးတွေအားလုံးဒီအထူးဇာတ်လမ်းမှာပါဝင်သရုပ်ဆောင်ထားကြပါတယ်ဒီဇလန်ထုတ်လို့ရည်အတွက် Lego Foundation ကပါဝင်ပြီးတော့ကူညီပေးခဲ့ပါတယ်ရှင
် Elmo's World News will air in over 15 languages across 5 continents Took my crew to Japan party like Kardashian Took my bestie to
LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအသက်ရှင်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတနေ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အသက်ရှင် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာရှင်နေ Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီတင်ပါ English American Style Gundam မှာပထမဦးဆုံးတင်ပြပေးမှာကတော့
Cut a Deal
ဖြစ်ပါတယ်။စာလုံးပေါင်းက CUT Cut ကပြတာအေကတကူ D E A L D E ကသဘောတူညီမှုဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့သဘောတူညီမှုတစ်ခုကိုဖျက်လိုက်တာပေါ့ idiom အသုံးရတော့အထူးသဖြင့်စီးပွားရေးဒါမှမဟုတ်နိုင်ငံရေးမှာတစ်ဖက်နဲ့တစ်ဖက်တူးနဲ့တူးနားလည်မှုရယူတာအပေးအယူလုပ်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် cut a deal ဆိုတာကအပေးအယူတည့်တဲ့သဘောမျိုးလေးဖြစ်ပါတယ်ဒီတော့ ਨੇ ပတ်တယ်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The two political parties tried to cut a deal with the annual budget but both sides refused to give in so we might face a government shutdown
နိုင်ငံရေးပါတီနှစ်ရက်စလုံးတို့ကနှစ်ပတ်လည်းအတုံးစိတ်နဲ့ပတ်တယ်လို့အပေးအယူတည့်ဖို့စူးစမ်းကြည့်ကြသေးတယ်ဒါပေမဲ့လို့နှစ်ဖက်စလုံးကမလျှော့တော့အစိုးရပြည်ရမယ်အခြေအနေကျွန်တော်တို့စိုက်နိုင်တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် The two political parties tried to cut a deal with the annual budget but both sides refused to give in so we might face a government shutdown
ဒုတိယအတင်းပြပေးမယ့် idiom အသုံးကတော့
back room deal
ဖြစ်ပါတယ်စာလုံးပေါင်းကBACKROOM backroom ကအနောက်ခံ DEAL deal ကသဘောတူညီမှုဆိုတော့စပိုက်ခွန်ရဲ့ထိုက်ရိုက်ဒီဘေကအနောက်ခံမှာရရှိတဲ့သဘောတူညီမှုပေါ့ ADM ဆိုတဲ့သဘောပိုက်ဒီဘေကလည်းရှင်းပါလေအနောက်ခံဆိုကလေးကတိတ်တိတ်ရှုပ်ဝဲလုတာပေါ်ပေါ်ထင်းထင်းမဟုတ်ပဲလက်သိထိုးလုတဲ့သဘောတူညီမှုမျိုးကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်ရှေ့ကြတော့တမျိုးနောက်ကွေရမှာတော့တူတူလေးကြိတ်ပြီးအချင်းချင်းကြားအပေးယူလုပ်တဲ့ဟာမျိုးကို backroom deal လို့ idiom အသုံးရကြီးညွှန်းပြောတာဖြစ်ပါလေဒီသုံးငယ်ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The foreign oil company gave the government officials a lot of money in the backroom deal they made earlier
ဒီနိုင်ငံသားရေနံ company ကစစပိုင်းကကြိတ်ပြီးလုပ်ခဲ့တဲ့သဘောတူညီမှုမှာအစိုးရအရာရှိတွေကိုငွေအတော်များများပေးခဲ့တယ်လို့ထိပ်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The foreign oil company gave the government officials a lot of money in the backroom deal they made earlier.
ခုစလစ်တင်ပြပေးမှာကတော့
Sweetheart deal.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက S W E E T Sweet H E A R T Heart Sweetheart ကတော့ချစ်သူကြီးစာ DEAL deal ကသဘောတူညီမှုဆိုတော့စပိုက်ထွန်ရဲ့ဓာတ်ရိုက်ဒီဘေကချစ်သူကြီးစာသဘောတူညီမှုပေါ့ idiom ဆိုတဲ့သဘောဒီဘေကတော့ sweetheart ဆိုတဲ့ချစ်သူလို့ဒီဘေရတဲ့ဝဟယကိုသုံးထားခြင်းအဖြစ်ချစ်စရာကောင်းတဲ့နှလုံးခိုက်စရာဖြစ်တဲ့တရေကျစရာဖြစ်တဲ့သဘောတူညီမှုမျိုးကိုဆလိုတာမို့စီဝါရေးနိုင်ငံရေးနဲ့ပတ်သက်လို့ငွေဒါမှမဟုတ်ယာတုကိုပေးဖို့ကန့်ကန့်ကျက်မျိုးဖြစ်ပါလေအထူးသဖြင့်အဆုံးဖြတ်ပေးနိုင်တဲ့ဒါမှမဟုတ်ပါဝါရှိတဲ့လူတူကိုအဲ့ဒီလိုမျိုးပီတိဖြစ်စရာတရေကျစရာနှီးရစရာရှိတဲ့ကမ်းလှမ်းချက်မျိုးပေးတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလိုကမ်းလှမ်းချက်မျိုးဟာအများအားဖြင့်လေဥပဒေနဲ့မညီကျင့်ဝတ်နဲ့မကိုက်ညီပဲလာထိုးရမျိုးလေရောက်နိုင်တယ်လို့ဖြည့်ဆွဲတင်ပြလိုပါတယ်ဒီသုံးငယ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
A sweetheart deal has been made between our boss and the mayor, who promised to give him all the city's road repaving contracts. In return, our boss will donate funds for the city's projects. A sweetheart deal has been made between our boss and the mayor, who promised to give him all the city's road repaving contracts. In return, our boss will donate funds for the city's projects. No big deal.
Pipare. Salumbanga. N O Noga Mahota. B I G Big Ga Chimara. D E A L Dilga Dinia Ma Yikisa Suro. Skype Tayai Dibegaro Yikisa Machibu Suret Bobabe. Idiom Suret the White Dibegale Dinia Ma Sindurelo Suya Mava. Go to it Kuga Yichi Quinje Mahopu Makepu Pietana Mahopu. No big deal, so be your idiom atomia, union tone, Marie. The Cardiane di Donis, Sindure, no problem, Pietana, Mahobabu, so yet Domule, union tone, Shibare. Ye don't get by the George Grobide, Umago, Nas, and Jijaya.
It's no big deal to come and pick you up from your home this evening. It's on the way.
Dinyani, Kimia Imala, Bijan or Lakovuga, Pietanam Hobahubia, Lanjoni Ravelo, Debe Yavare, Umago, not a count, Nasinjaya.
It's no big deal to come and pick you up from your home this evening. It's on the way.
Digni, Dilu Chigambi, Timpiagere, idiom atone regaro.
Cut a deal, backroom deal, sweetheart deal. No big deal.
Do Pijavare. Now the Dinba, Kuluchimio Male, Nauta idiom atonwigo, Timbia Biu Mamu, Samyo Nasin Jabashim.
Akuaro, Drinchinjo, Timbia Pipame. Afghanistan ga American စစ် သား တွေ ကို တုတ် တင် နိုင် ရေး Russia စစ် ထောက်လှမ်း ရေး တပ် ဖွဲ့ က Taliban ကို စုံ ငွေ ကမ်း လှမ်း ခဲ့ တယ် ဆို တဲ့ သတင်း တွေ နဲ့ ပတ်သက် ပြီး သမ္မတ Donald Trump ကို အစီရင် ခံ တင် ပြ ချက် မရှိ ဘူး ဆို တဲ့ အပေါ် အင်ဂျူရော က ကာကွယ် ပြော ဆို နေ ပါတယ် ဒီ သတင်း ချက်လက် တွေ ကို သမ္မတ ထံ ဘာ ကြောင့် မ တင် ပြ တယ် ဆို ပြီး သတင်း ထောက် တွေ က တနင် လာ နေ မှာ မေးခွန်း ထုတ် တာ မှာ တော့ အင်ဂျူရော ပြန်ကြားရေး တာဝန် ရှိ သူ Kaylee McNani က အတီးမပြုတ်ရသေးတာကြောင့်ဖြစ်ကြောင်းထောက်လှမ်းရေးအဝန်အဝိုင်းတွင်ဒီအပေါ်မှာသဘောထားကွဲလွဲနေခဲ့ကြတယ်လို့ပြောဆိုသွားပါတယ်။ကိုဗစ်-19ကပ်ရောဂါရဲ့အဆိုးဆုံးအချိန်တွေရောက်မလာသေးသလိုဒီကပ်ရောဂါကြီးပြီးဆုံးဖို့လည်းမနည်းဆက်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အနေနဲ့ကိုရိုနာဗိုင်းရပ်စတင်ဖြစ်ပေါ်ပုံနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံကိုအဖွဲ့တစ်ခုရှေ့သတင်းဘက်မှဆေးလွှတ်မယ်လို့ဒေါက်တာဂဘရီယေဆုကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ဆက်ခွန်နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်ပြည်ထောင်စုအစိုးရရဲ့ဒေသစီရင်မှုကိုပြန်လည်ကျင့်သုံးတော့မှာဖြစ်ပါတယ်။ ချခိုင်းပြည်နယ်ရသေးတောင်မြို့နယ်ထဲမှာတမရော့ကနေမြင့်ရှင်းလင်းရေးလုံမယ်လို့ရွာပေါင်း40ချောကိုသတိပေးခဲ့ပြီးတဲ့နောက်ဒေသခံတွေစိုးရိမ်ပြီးတင်းရှောင်နေကြဆဲဖြစ်ပါတယ်။ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့အင်ကာနေမနစ်ခင်ထုတ်လင့်ချက်တွေကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုထုတ်လင့်ပေးခဲ့တဲ့တနအီစာစီစဉ်ကိုမြန်မာစံတော်ချိန်မနက် 8:00နာရီကနေ9:00နာရီအထိ BOE season 3 go up in us in it. A true bay Jesus demarration. Jama, thank you, Taipa.
This program has come to you from the Voice of America, Washington.